Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ2018ဇွန်လ10ရက်တောက်ချနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ Washington DC ကနေလိုင်းတို24 40 51တို့ကနေတိုက်ရိုက်အတန်လွှင့်နေပါတယ်ရှင်ကျွန်မစုမြတ်မှာတောက်ချနေမနေ့အတွက် VOA အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုတော့ခင်ပြောတဲ့နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားကောင်ဆောင်ရဲ့ထိပ်တန်းလက်ထောက်နဲ့ဆွေးနွေးပွဲတွေမှာတိုးတက်မှုရနိုင်ပြီလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။အမေရိကန်က EU, ကနေဒါနဲ့မက္ဆီကိုတို့ရဲ့တန်တိနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တိုးကောက်တာကြောင့်အခြေအနေတင်းမာနေပါတယ်။အစိုးရနဲ့ MOU ထိုးပြီးရင်အရင်ကသွားခွင့်မရတဲ့ရခိုင်ပြည်နယ်တွင်းဒေသတွေကို UNHCR အဖွဲ့သွားခွင့်ရမယ်လို့ UNDP ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ထောက်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်မတွေထဲမှာတော့ကချင်ပြည်နယ်ထဲမှာအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားဖားကန့်ဘက်မှာတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ကမိုင်းကောင်ရရွာဘက်မှာလည်းပောက်ကွဲမှုပြစ်ခတ်မှုတွေရှိနေပါတယ်
။မိုင်းကလေးအရင်ထောက်ကွဲတဲ့နောက်မှာတန်းတော်တက်ကလည်းလက်မကြည့်လက်ရက်တွေပြစ်တယ်လို့ပြောတာတောင်းလိုက်။ကမိုင်းကောင်ရနဲ့လက်ခရံရွာဟောင်းကြားမှာပါ
။ကချင်ပြည်နယ်ဘက်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေနဲ့ဒီဒုက္ခသည်တွေရဲ့အခြေအနေအပြည့်အစုံကိုမကြားခင်မှသိရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမူရစ်စေဝါနှိမ်နင်းရေးစီမံချက်ဘာကြောင့်ဝေဖန်နေခံနေရသလဲဆိုတာနဲ့အမေရိကန်ရဲ့ဆက်ဆံရေးကိုပြန်လည်စဉ်းစားသုံးသပ်နေတယ်လို့ပါကစ္စတန်ကဘာကြောင့်ပြောနေသလဲဆိုတာတွေကိုလည်းမကြခင်မှာထုတ်လွှင့်ပေးမှာပါ။တခါဒီရေယုံယောဂါဘာကြောင့်ဖြစ်သလဲဆိုတာရှင်းပြထားတဲ့ဂျမ်းမာရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းလှော်တွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးကြပါမယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ထိပ်တီးအစည်းအဝေးလုပ်ဖို့အတွက်ကင်ဂျွန်ဝန်ရဲ့ထိပ်တန်းလက်ထောက်နဲ့ဂျာဇာပရီနီကနယူးယောက်မှာဆွေးနွေးတာတွေကနေတကယ်တိုးတက်မှုတွေရထားပြီလို့နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေယိုကပြောပါတယ်။ဂျိုဒင်သတ်မှတ်ချက်တွေကိုညှိနှိုင်းတာမှာလွန်ခဲ့တဲ့82နှစ်ရည်အတွင်းတကယ်တိုးတက်မှုတွေရထားပြီပါပြီ။လှုပ်ရှားတွေကတော့အများကြီးကြာမာသေးတယ်လို့အစည်းအဝေးပြီးတဲ့နောက်လုပ်တဲ့တင်းစာရှင်းလင်းပွဲတွင်ဝန်ကြီးပွန်ပေယိုကပြောပါတယ်။မြောက်ကိုရီးယားဟာနဂါကိုဦးတည်တဲ့မဟာဗျူဟာမြောက်လမ်းကြောင်းတစ်ခုကိုအသေးစားစဉ်းစားနေတယ်လို့သူယုံကြည်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါပေမဲ့လေလုံခြုံမှုရဖို့အတွက်ကတော့အခြေခံအားဖြင့်လုံးဝမတူကွဲပြားတဲ့လမ်းကြောင်းတစ်ခုကိုရွေးချယ်ရမယ်လို့သတိပေးပါရယ်အတိပဲကတော့ပြီးပြည့်စုံပြီးအတည်ပြုလို့ရတဲ့နောက်ကျောင်းပြန်လှည့်လို့မရတဲ့နျူကလ িয়ার ကင်းမဲ့ရေးလမ်းကြောင်းကိုဆွလို့တာပါဆက်ရှိနှစ်တွင်အမေရိကန်ကပထမဆုံးလာတဲ့အဆင့်အမြင့်ဆုံးမြောက်ကိုရီးယားတာဝန်ရှိသူကင်မြုံချိုးဟာကင်ဂျွန်ဝန်ကိုယ်တိုင်ရေးပြလိုက်တဲ့စာကိုသမ္မတထရမ့်ကိုပေးဖို့အတွက်ဒီကနေ့မှဝါရှင်တန်ကိုလာမယ်လို့ဝန်ကြီးပွန်ပီယိုကပြောပါရယ်အဲဒီစာထဲမှာဘာလို့ရေးထားတယ်ဆိုတာသိရဖို့စောင့်မျှော်နေတယ်လို့သမ္မတထရမ့်ကပြောပါရယ်
American ပြည်ထောင်စုကတောက်တန်လေးကစားပြီးဥရောပသမဂ္ဂကနေဒါနဲ့မက္ဆီကိုနိုင်ငံတွေကလာတဲ့တမန်နီတင်ပို့ဂုံတွေအတွက်ခွန်25ရာခိုင်နှုန်းအလူမီနီယံတင်ပို့ဂုံတွေ10ရာခိုင်နှုန်းကောက်ခံတော့မှာဖြစ်ပါတယ်။ဒါက Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နဲ့မြောက်အမေရိကနိုင်ငံတွေနဲ့ကုန်သွယ်ရေးမှာတင်းမာမှုတွေကိုပိုတိုးလာစေပါတယ်။ American ပြည်ထောင်စုကတောင်ကိုရီးယား Argentina Australia နဲ့ Brazil လို့တခြားနိုင်ငံတွေနဲ့လည်းအခွန်တိုးကောက်ခံတာအစားတင်ပို့ဂုံပမာဏကန့်သက်တာဒါမှမဟုတ်ကုန်အချိုးအစားညှိနှိုင်းမှုတွေလုပ်နေတယ်လို့စီးပွားကူးသန်းဝန်ကြီး Wilbur Ross ကသတင်းတောက်တွေကိုဖုန်းနဲ့ပြောပါတယ်။ American ကုန်ထုတ်လုပ်မှုကဏ္ဍမှာအဓိကကျတဲ့ဆက်မှုလက်မှုလုပ်ငန်းတွေနဲ့နိုင်ငံသားတွေအလုပ်ကိုင်တွေကိုအကာအကွယ်ပေးဖို့အတွက်ဒီလိုလှုပ်ဆောင်မှုမျိုးတွေလုပ်ဖို့လိုကြောင်းသမ္မတဒေါ်နယ်ထရမ့်ကထပ်တလဲလဲပြောခဲ့တာပါ။သမ္မတရဲ့အခုလိုလှုပ်ဆောင်မှုက American တမန်နီနဲ့အလူမီနီယံလုပ်ငန်းတွေအတွက်ကာကွယ်ဖို့ဖြစ်တယ်လို့အမျိုးသားလုံခြုံရေးဆိုင်ရာအတွက်ဒါကအရေးပါကြောင်းသမ္မတအင်ဗျူပြောခွင့်ရ Raj Shah က Fox သတင်းဌာနကိုပြောပါရယ်။ဒါပေမဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခုလိုအခွန်ကောက်ခံတာဟာလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့တုံ့ပြန်မှာဖြစ်ကြောင်းပြောခဲ့တယ်လို့ပြင်းထန်သမ္မတ Emmanuel Macron ကလည်းဒီဆုံးဖြတ်ချက်ကဥပဒေနဲ့မကတ်ညီမကမှားယွင်းကြောင်းနဲ့ကိုကျိုးပဲကြည့်တဲ့စီးပွားရေးဟာစစ်ပွဲစီဥတည်နိုင်တယ်လို့သတိပေးပါရယ်။ဥရောပကော်မရှင်ဥက္ကဋ္ဌ Jean Claude Juncker ကလည်း American ရဲ့ဒီလုပ်ရဟာကမ္ဘာကုန်သွယ်ရေးအတွက်ဆိုးရတဲ့ရည်တည်ရဲ့လို့ပြောပါရယ်
။ American ပြည်ထောင်စုနဲ့မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးကိုပြန်ပြီးဆန်းစစ်နေတယ်လို့ Pakistan နိုင်ငံကပြောလိုက်တာကြောင့်ဒါဟာ Afghanistan က American တပ်ဖွဲ့တွေအတွက်ထောက်ပံ့ရေးလိုင်းတွေရပ်သွားတဲ့အခြေအနေကိုဥတည်သွားစေနိုင်ပါရယ်။အမေရိကန်တပ်ဖွဲ့တွေဟာမြောက်အတ္တလန္တိတ်စာချုပ်နေတိုးမဟာမိတ်တွေရဲ့အကူအညီနဲ့အာဖဂန်နစ္စတန်မှာစစ်သွေးကြွတွေကိုတိုက်ခိုက်နေတာပါ။အကြမ်းဖက်ဝါရကိုရမုံငွေထောက်ပံ့ခြင်းဆိုင်ရာစောင့်ကြည့်စည်းရုံးထဲမှာထည့်သွင်းသတ်မှတ်ထားကြရာပါကစ္စတန်မှာနိုင်ငံတကာလုပ်ငန်းအဖွဲ့တခုချထားမဲ့ချက်မတိုင်ခင်တည့်ရမှာပဲ။ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးခူရမ်ဒက်စယာခန်က VOA နဲ့တိကျဆက်သွယ်မေးမြန်းခန်းအတွင်းအဲ့လိုပြောသွားတာပါ။နိုင်ငံကလုပ်ငန်းဖွဲ့ချထားရေးကိစ္စသမ္မတဒေါ်နယ်ထရမ့်အစိုးရကတိုက်တွန်းထားတာဖြစ်ပြီးဒါဟာပါကစ္စတန်ရဲ့အခြေအနေမကောင်းလာတဲ့စီးပွားရေးကိုနောက်ထပ်ထိခိုက်နိုင်ခြေရှိပါတယ်။အကြမ်းဖက်ဝါရကိုရမုံငွေထောက်ပံ့တာနေနေရေးတိတိယောက်ယောက်မလုပ်တဲ့နိုင်ငံတွေကိုပြည်သင့်နိုင်ငံပါရီမြို့တော်အခြေဆိုင် ဗနာငူကြီးဆိုင်ရာအရေးယူလုံဆောင်ရေးလုပ်ငန်းအဖွဲ့ FATF ကမိခိုးရောင်အစင်းဆိုပြီးသတ်မှတ်တာမှာပါကစ္စတန်ကိုအဲ့ဒီစင်းနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကပဲထည့်သွင်းသတ်မှတ်ထားတာဖြစ်ပါတယ
်။ပြည်တော်စုထောင်လိုင်းရေးဘျူရိုအကြီးအကဲ James Comey ကိုရုရှားကိစ္စဆုံဆင်းတဲ့အတွက်အလုပ်ဖြုတ်ခဲ့တာမဟုတ်ပါဘူးလို့အမေရိကန်သမ္မတ Donald Trump ကချက်သဘရီးနေမှာပြောပါတယ်။ဒါအရင်ပြောခဲ့တဲ့စကားနဲ့ဆန့်ကျင်ဘက်ဖြစ်ပါတယ်။ Comey ကိုအလုပ်ဖြုတ်တာနဲ့ပတ်သက်ပြီးအခုလိုပြောလာစီတာအဂတိလိုက်ရှာတဲ့သတင်းမီဒီယာတွေကြောင့်လို့လည်းအပြစ်တင်ပါတယ်။မနေ့က NBC ရုပ်သံမင်းမြန်းခန်းမှာ Mr. Comey ကိုအလုပ်ဖြုတ်ဖို့ဆုံးဖြတ်ချိန်မှာရုရှားကိစ္စအကြီးအကဲဖြစ်ကြောင်းသူကပြောကြားခဲ့တာဖြစ်ပါတယ်။ Trump ကသူနဲ့ရုရှားပတ်သက်မှုဆိုင်ရာသတင်းတွေဟာလောက်ကျန်သတင်းလာဖြစ်ပြီးဒါက Democratic Party ဝင်တွေရွေးကောက်ပွဲမှာသူတို့ရှုံးခဲ့တာအတွက်အကြောင်းပြဖို့လုပ်တာလို့ဆိုပါတယ်။သူရဲ့ရွေးကောက်ပွဲမဲဆွယ်ဖို့နဲ့ရုရှားတို့ကပတ်သက်မှုမရှိတယ်လို့မနေ့ကကိုမီကိုအလုပ်ဖြုတ်တဲ့ကိစ္စဟာလည်းရုရှားစုံစမ်းမှုမှာဥဆောင်သူဖြစ်လို့အလုပ်ဖြုတ်ဖြစ်ပြီးသမ္မတတရားဝင်နဲ့တရားရေးဝင်ဆွတ်တာမဟုတ်ကြောင်းဒါရီကိုစုံစမ်းနေတဲ့အထူးစုံစမ်းမှု Robert Mueller ဥဆောင်တဲ့စုံစမ်းမှုတွေကသူ့ကိုတဲကြီးမဲကြီးအညှိုးထားတိုက်ခိုက်တာဖြစ်ကြောင်း Trump ကပြောပါတယ်။သူ့ရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်ဖွဲ့ကို FBI ကလှည့်ဝှက်ထောက်လှမ်းတယ်လို့လည်းပြောပါတယ်။အထူးစုံစမ်းမှု Mueller ရဲ့လွန်ခဲ့တဲ့6လကျော်အတွင်းစုံစမ်းမှုတွေအတွက်ဒေါ်လာ၄သန်းခွဲကျော်ကုန်ကြတယ်လို့အမေရိကန်တရားရေးဌာနကချက်သဘရင်းနဲ့ထုတ်ပြန်တဲ့စာမျက်နှာ၅မျက်နှာပါအစီရင်ခံစာမှာဖော်ပြပါတယ
်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြမနဲ့တရင်တွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းဂျီယွန်ယူနေစီယာကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့မြန်မာအစိုးရတို့ကြားလက်မှတ်ရေးထိုးဖို့ရှိတဲ့သဘောတူညီချက်ထဲမှာရခိုင်ပြည်နယ်ကိုဒီကုလသမဂ္ဂအဖွဲ့တွေတာဝန်ခွင့်ဆိုင်ရာမူပေါင်းတစ်ခုလည်းပါမယ်လို့ UNDP ရဲ့မေလ31ရက်ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲ့လိုတွားရောက်ခွင့်ရမယ့်ဒေသတွေထဲမှာ2022ခုနှစ်ဩဂုတ်လကအကြမ်းဖက်အခြေအနေတွေဖြစ်ပြီးကြတဲ့ကဆိုရင်တွားခွင့်မပြုသေးတဲ့ဒုက္ခသည်တွေရဲ့မူရင်းနေရာတွေနဲ့သူတို့ပြန်သွားနိုင်ခြေရှိတဲ့ဒေသတွေလည်းပါမယ်လို့ UNDP ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့လူငယ်ဒုက္ခသည်တွေနေရာရင်းပြန်ပို့ရေးကိစ္စကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးသုံးပွင့်ဆိုင်လက်မှတ်ရေးထိုးမယ့်နားလည်မှုစာချုပ်လွှမ်း MOU အတွက်ကဏ္ဍဦးသဘောတူညီချက်ရသွားပြီဖြစ်တဲ့အကြောင်းအစိုးရဘက်ကပြောတဲ့တရက်ထဲမှာပဲ UNDP ရဲ့ထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။ဒုက္ခသည်တွေနေရာရင်းပြန်ရေးဆိုင်ရာကုလသမဂ္ဂရဲ့သဘောထားနဲ့ပတ်သက်လို့စတာပရီနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြန်မှုကိစ္စဟာလူပုဂ္ဂိုလ်တူးချင်းစီရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်လို့ပြောသွားပါတယ
်။ People need to be able to return home in a way that's dignified, that respects their rights.
ကိုယ်တိုင်ရှိတဲ့သူတို့ရဲ့အခွင့်အရေးတွေကိုလေးစားအသိမှတ်ပြုခံရတဲ့အခြေအနေမျိုးနဲ့သူတို့အိမ်တွေကိုပြန်နိုင်ခွင့်ရဖို့လိုပါတယ်။လုပ်ငန်းမူပေါင်းတစ်ခုဖန်တီးဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းအသီးသီးနဲ့အစိုးရနဲ့အကြာဆွေးနွေးပြောဆိုတာတွေဆက်လုပ်နေပါတယ်လို့ပြောခွင့်ရဒူဂျာရစ်ကပြောသွားတာပါ။ရဲတီကြကိုအတူပြုသတ်မှတ်ဖို့လိုသေးပေမဲ့ရှေ့သတင်းပတ်အတွင်းမှာလက်မှတ်ရေးထိုးမယ်ဆိုတဲ့ MOU စပြီးအသက်ဝင်ပြီးဆိုတာနဲ့ယူနေစီယာအနေနဲ့လက်တွေ့မြေပြင်အခြေအနေတွေကိုဆန်းစစ်ခွင့်ရမှာဖြစ်ပြီးအကောက်အွယ်ပေးရေးဆိုင်ရာလုပ်ငန်းတွေကိုလှုပ်ဆောင်နိုင်မယ်လို့ UNDP ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
တောင်ကျူပင်လယ်ပြင်တွင်တရုတ်ရဲ့လူလုကျွန်းတွေဖန်တီးရင်စီးရဲလှုပ်ဆောင်မှုကိုကြောက်ရွံ့မှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်တယ်လို့တရုတ်ဘက်ကချိန်ချမှုတွေတိုးလာတဲ့ကြားကပဲလွတ်လပ်တဲ့ရေကြောင်းသွားလာမှုရှိရတဲ့အမေရိကန်ကဆက်လုပ်မယ်လို့ကြေညာပေးလိုက်ပါတယ်။တရုတ်လုကျွန်းတွေကိုအမေရိကန်ကဖြိုဖျက်နိုင်စွမ်းရှိပါသလားဆိုတဲ့သတင်းတောက်တွေနဲ့မင်းနဲ့ပတ်သက်ပြီးချက်သပရင်းနေကပူတွဲစီးဥစီအရာရှိများရဲ့အချီးကဲမရင်းတက်ကဒုဗိုလ်ချုပ်ကြီးကန်နက်မက်ကန်စီကအနောက်ပစိဖိတ်ဒေသတလွားကျွန်းငယ်လေးတွေကိုထိန်းချုပ်တဲ့အတွေ့အကြုံအမေရိကန်စစ်တပ်မှာအများကြီးရှိတယ်လို့ဖြေကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးအတွင်းကတိကျရှိနေတဲ့ကျွန်းငယ်လေးတွေကိုဖြိုဖျက်တဲ့အတွေ့အကြုံအမေရိကန်မှာအများကြီးရှိခဲ့ကြောင်းနဲ့ဒါအမေရိကန်စစ်တပ်ရဲ့အဓိကလှုပ်ဆောင်နိုင်စွမ်းဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ဒါဟာသမိုင်းအတွေ့အကြုံပဲဖြစ်ပြီးဒီတဲ့ပုံမတွေးသင့်ဘူးလို့လည်းပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကတာလီဘန်ကျင်းထောင်တစ်ခုကိုဇန်နဝါရီလမှာအာဖဂန်ထုတ်တက်ဖွဲ့ပြီးစစ်ဆင်ရေးလို့ဝင်ရောက်ပြီးတာလီဘန်တွေဖမ်းထားတဲ့အမျိုးသမီးတွေရဲ့ပါဝင်ဒုတိယကျော်ကိုလွှတ်ပေးလိုက်တယ်လို့အာဖဂန်တာဝန်ရှိသူတူက VOE ကိုပြောပါတယ်။အမန်ပြည်နယ်ခါဂျာဂီခရိုင်ကနေရာတစ်ခုနဲ့ပတ်သက်တဲ့ထောက်လိုင်းသတင်းတွေပေါ်အခြေခံပြီးအာဖဂန်လူမျိုးရင်းတပ်ဖွဲ့တွေလုံဆောင်တာဖြစ်တယ်လို့အာဖဂန်ကာဝေးဌာနပြောခွင့်ရဗိုလ်ချုပ်ကြီးမူအမက်ရမန်နက်ကဒီဝေကိုပြောပါတယ်။အဲ့ဒီနေရာတွေမှာတာလီဘန်တွေကလူဒါဇင်ပေါင်းများစွာကိုဖမ်းထားတယ်လို့သတင်းရခဲ့တာဖြစ်ပါတယ်။
အမေရိကန်စစ်နဲ့ဤပညာရေးသင်ယူမဲ့တရုတ်ကျောင်းသားတွေအတွက်ဂျွန်လ၁၇နေ့ကစပြီးပြည်ဝင်ခွင့်ဗီဇာတက်တန်းကိုတစ်နှစ်ပဲပေးဖို့အမေရိကန်ကကန့်သက်တော်မယ်လို့ထရမ့်အစိုးရအဖွဲ့ကပြောပါတယ်။ပြည်ဝင်ခွင့်ဗီဇာအများဆုံး၅နှစ်တက်တန်းထုတ်ပေးနေရကနေအခုထုတ်ပြန်တဲ့မူဝါဒအသက်ရအမေရိကန်ကောင်ဆယ်အရာရှိတွေကဗီဇာတက်တန်းဘလောက်ပဲပေးရမယ်ဆိုတာကိုကန့်သက်တော်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ပညာရေးဆိုင်ရာအမေရိကန်ကောင်ဆယ်ရဲ့အကြီးအကဲတက်မဲ့ချက်ကတော့အခုထုတ်ပြန်တဲ့မူဝါဒအသက်ဟာတက္ကသိုလ်ကောလိပ်တွေအတွက်ကောနိုင်ငံအတွက်ပါမကောင်းဘူးလို့ကြေညာချက်ထုတ်ပြန်ပြီးပြောဆိုခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ။ VOA ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်း website ပေါ်မှာနားဆင်နိုင်သလို VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါတော့မယ်။အမေရိကန်ရဲ့ဆက်ဆံရေးကိုပါကစ္စတန်ဘာကြောင့်ပြန်စင်းစားသုံးသပ်နေတယ်လို့ပြောတယ်လဲဆိုတာမထုတ်လွှင့်ခင်မှာကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုအရင်တင်ပြချင်ပါတယ်။အစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားမှာတိုက်ပွဲတွေသတင်းမနှစ်ပတ်ကြာရပ်တန့်နေရကနေဖားကန်ဒေသဘက်မှာဗုဒ္ဓဟူးနေ့ကပြန်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကာမိုင်းဒေသဘက်မှာလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့မျိုးကန်တွေကပြောပါတယ်။အင်ဂျာယန်ဘက်မှာတော့တပ်မတော်စစ်ကြောင်းတွေရုတ်သိမ်းမှုကြောင့်စစ်ဆောင်ရွာသားတချို့နေရပြန်နေကြပါတယ်။အခုလိုမျိုးကချင်ပြည်နယ်ဘက်ကနောက်ဆုံးသိထားရတဲ့အခြေအနေတွေကိုထိုင်းခြေဆိုင်သတင်းတောက်ကိုနိုင်ကွန်းအိမ်ကပြောပြပါမယ်ရှင်
။လက်ရှိကချင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားရဲတပ်သားနှစ်ပါးကြားတိုက်ပွဲရပ်တန့်ရာကနေမနေ့ကဖားကားမြို့နယ်ကန်စည်းရွာနေမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေကိုတော့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ်။
ကျေးရက်တိုင်းတော့နေနေတော့မသာသာမြင့်နေတဲ့သူတို့အဲ့လိုသတိပေးတာပါဒါသာမန်နဲ့တိုက်ပွဲပေါ့ကွာတိုက်ပွဲဖြစ်တဲ့သူတို့မကျက်ခဲ့တာတောက်တုံးတာတော့ရှိမှာပ
ါဒါအပြင်ကာမိုင်းမြို့ကောင်ရံရွာဘက်မှာလည်းမနေ့ကဘုံပေါက်ွဲမှုတွေပြစ်ကတ်မှုတွေရှိခဲ့တာကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ကာမိုင်းမြို့ခံဦးဆောင်အောင်ကပြောပါတယ်
နိုင်ကလေးအရင်ထောက်ကွဲတဲ့နောက်မှာတာမန်တော်တက်ကလည်းလက်မကြည့်လက်ရည်ရစ်တေးလို့ပဲအတန်းကြားပါရဲ့ကာမိုင်းကောင်ရာနဲ့လက်ခတ်ရံရွာဟောင်းကြားမှာပါဟောတာမန်တော်ကလည်းစီးရဲလှချမှုအနေနဲ့ပဲပြစ်တယ်လို့ပဲအမှန်တော့ရွာသားတွေကလည်းအလုံးသေးရင်အယုံကြည့်တော့ကြားရပါတော့
ပိုင်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့တမတော်ဘက်ကသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပေမဲ့မေလ26ရက်နေ့တုန်းကကချင်ပြည်နယ်မိုးကောင်းမြို့နယ်စားမော့ကျေးရွာသားနှုဟာ KIA ထောင်ထားတဲ့နေဘုံတလုံးပောက်ကွဲလို့သူ့တေဆုံးပြီးသူ့တန်ရာရရှိတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ဧဒရလကဆက်ပြီးတော့ကချင်ပြည်နယ်ဖက်ကတနိုင်းကားမိုင်းမိုးကောင်းနဲ့အင်ဂျန်ရံမြို့နယ်က KIA ကိုခြေပြုနေရာတွေဖြစ်တဲ့မောင်ဝဲသေးတာအောင်လော့သေးတာကစုံသေးတာနဲ့အင်ဂျန်ရံသေးတာတွေမှာတပ်မတော်ကလည်းနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ဒေသခံပြည်သူ 9,000 နီးပါးထွက်ပြေးသိမ်းရှောင်ခဲ့ရပါတယ်။မြေကျဉ်နာမြို့နယ်ဒမ်ဖရဂျီရွာပါရာရင်းသိမ်းတော်မှာစစ်ဆောင် 1,300 ကျော်သိမ်းရှောင်ရောက်ရှိနေပါတယ်။ဒီစစ်ဆောင်ရွာသားတွေနေရပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ရွာသားဦးစော်မိုင်ကပြောပါတယ်။
ဒီရကျန်မာဒီဆိုမှပဲကျန်မာပေါ့ကျွန်တော်ကအခုအချိန်ပါတော့တစ်ထောင်နဲ့300ကျော်ပေါ့စားတော့တော့သူများတွေအလိုရှင်သေးထားတာပေါ့နော်ခံနေစီတွေပေါ့အဲ့ဒါတွေကိုစားနေတာပေါ့ခွရှင်ကကျန်မာရင်းလည်းနည်းနည်းတက်ကြီးရည်နဲ့ဟိုကလေးတွေတော့ရှားနာတော့ရှိတာပေါ့
ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ထဲမှာတပ်မတော်စစ်ကြောင်းတွေပြန်လည်ရုပ်သိမ်းလာလို့အင်ဂျန်ရံမြို့တွင်းမှာရှိတဲ့စစ်ဆောင်တွေနေရာရင်းကိုပြန်လွှားပြီးလို့စစ်ဆောင်တွေကိုကူညီနေတဲ့ခရီးရန်တင်းတော်ကဖာတာပက်ထရစ်ကပြောပါတယ်
ဟုတ်တော့အားလုံးပြန်တော့ကြပြီနော်။တောင်ရလုတ်ဘာလုံးဆိုရင်တော့သွားလိုက်ကြတယ်။ဒီကစစ်တပ်ကြီးထိုးတယ်ဆိုပြန်သွားစစ်တပ်ကြီးတော့ဘူးကွာ
။ပြီးကြတဲ့ဧပြီလအတွင်းကမြမသမတော်နဲ့ကချင်လွတ်လပ်ရေးသမတော် KIA တို့အကြားတိုက်ပွဲကြောင့်အင်ဝိုင်းကောင်နဲ့အင်လောက်ရံရွာကရွာသား400ခန့်ဟာအင်ဂျန်ရံမြို့တွင်းမှာတင်းချောင်လာနေရကနေရရင်းကိုပြန်ကြတာဖြစ်ပါတယ်။ရွာသားတွေနေနဲ့ရွာရွာကိုပြန်သွားပြီးဆိုပေမဲ့လုံးချုံရွေးချင်နေစိတ်မချရလိဘူးလို့အင်ဂျန်ရဆစ်ဆောင်တွေကိုကူညီနေတဲ့ဂိုင်းပေါင်းစုံအသင်းကတာဝန်ရှိသူဖာတာခါအောင်တူးကပြောပါတယ
်စစ်ကြောင်းတွေကြတော့ဟိုတစ်ခါတုန်းကသွားရစစ်ကြောင်းတွေတချို့ပြန်လာပြီဒါပေမဲ့နောက်ထပ်ပြန်လာမလားဆိုတော့ပြောတယ်ဒီလိုမျိုးစစ်ကြောင်းကပြန်လာပြီဆိုပြီးရှင်တော့လုံးချုံတော့မရှိသေးဘူ
းလက်ရှိမှာမြေကျဉ်းနှမ်းမြို့နယ်တံဖဲကျေးရွာတင်းတော်တနိုင်းမြို့တင်းတော်နမ်မတိမြို့ခရိယာတင်းတော်တွေမှာစစ်ဆောင်ရွာသားတွေစစ်ဘေးခိုလုံနေရဆဲလဲဖြစ်ပါတယ်ခင်ဗျာ
ဒါကတော့ထိုင်းခြေဆိုင်သတင်းတော်ကိုနိုင်ကုန်းအိမ်ဖြစ်ပါတယ်တောက်ကြနေမဲ့အတွက်သတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပါအောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီလက်ရှိအပြင်းထန်လှုပ်ဆောင်နေတဲ့မူရစ်ဆေးဝါးနှိမ်နင်းရေးစီမံချက်မှာအတိုက်ခံတွေအပေါ်တိုက်ခိုက်တာအပါအဝင်ဥပဒေမဲ့တပ်ဖြတ်မှုတွေရှိနေတယ်လို့လူခွေလှုပ်ရှားသူတွေကပြောပါတယ်။မူရစ်ဆေးဝါးနှိမ်နင်းရေးတပ်ဖွဲ့တွေကတော့ဒ ဒီဆောင်တွေဟာမူရမှန်ခိုးရတာဖြစ်ပြီးတော့အပြန်အလှန်ပြစ်ခတ်မှုမှာတည်ဆောင်းလာလို့ဆိုပါတယ်။ Bangladesh နိုင်ငံရဲ့မူရစေဝနှိမ်နင်းရေးစီမံချက်ဘယ်အခြေအနေရောက်နေပြီလဲ။ဝေဖန်သူတွေကရောဘယ်အချက်တွေကိုထောက်ပြနေတယ်လဲဆိုတာကိုမင်းစုစင်ရဲ့သတင်းလှကိုအခြေခံပြီးတော့ကိုကျော်ကျော်သိမ်းပြောပြပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုနှစ်စဉ်ခိုးသွင်းနေတဲ့ရာဘားလို့ခေါ်တဲ့စိတ်ကြွဆေးပြအရေအတွက်ဟာတန်း300ရာရှိပြီးဆေးဆွဲသူခန့်မှန်းရေအတွက်9တန်းကအဲ့ဒီဆေးပြတွေကိုသုံးဆွဲနေကြတယ်လို့ Bangladesh မူရစေဝထိန်းချုပ်ရေးဌာန DNC ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့နဲ့ Rapid Action Battalion RAB လို့ခေါ်တဲ့အထူးတပ်ဖွဲ့တွေသုံးပြီးမူရစေဝအပိတိုင်ခြုံငင်းရေးစီမံချက်ကိုလွန်ခဲ့တဲ့သတင်းနှစ်ပတ်မှာစလုပ်နေပါတယ်။မူရအန်ဒရယ်ခြုံငင်းသွားစီမှုအတွက်အဆုံးတိုင်နှိမ်နင်းရေးနည်းလမ်းကိုအစိုးရကချမှတ်ထားတယ်လို့စီမံချက်စတင်တဲ့နေ့မှာ
ဝန်ကြီးချုပ်ရှိခ်ဟာစီနာကပြောပါတယ်။အမကျွန်ဂျုံဂီဘတ်ဒေါမန်ကိုစီဘာရမ်ရုဒုန်နေစီအမဒုတ်ထေကေအမရာဒက်ကိုမှတ်တူစီအမဒုတ်ထေကေအမရာဒက်ကိုမှတ်တူစီအမဒုတ်ထေကေအမရာဒက်ကိုမှတ်တူစီအမဒုတ်ထေကေအမရာဒက်ကိုမှတ်တူစီအမဒုတ်ထေကေအမရာဒက်ကိုမှတ်တူစီအမဒုတ်ထေကေအမရာဒက်ကိုမှတ်တူစီအမဒုတ်ထေကေအမရာဒက်ကိုမှတ်တူစီအမဒုတ်ထေကေအမရာဒက်ကိုမှတ်တူစီအမဒုတ်ထေက
ဒီကမ်းမြူတော်ခြေဆိုင်အိုဒီကလူခွင့်ရေးဖွဲ့ကပြောပါတယ်။တေဆုံးသူအများစုဟာမူရစီမောက်ကိုရဲလူဆိုပါတယ်။ဒါပြင်မူရမောက်ကိုလူတန်ရရှိသူပေါင်း1300ကျော်ကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောတယ်လို့ရွှေလျားတရားရုံးတွေကနေလူပေါင်း300ကျော်ထောင်ချတန်ငွေရိုက်ခဲ့တယ်လို့လည်းပြောပါတယ်။စီးနင်းတိုက်ခိုက်မှုအများစုကိုအခြေတည်ငင်းပွားပွဲဖြစ်နေတဲ့
RAB တပ်ဖွဲ့ကလုံဆောင်နေတာပါ။ဒီတပ်ဖွဲ့ဟာလက်ဆပ်ချုပ်ပစ်တာနဲ့တရားလွတ်တပ်ဖြတ်ဓာရီအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ထားတယ်လို့လူခွင့်ရေးဖွဲ့တွေကထပ်ခါတလဲလဲဆွဆွဲထားပါတယ်။မူရမောင်ကိုလို့ဆွဆွဲခံရသူတွေတည်ဆုံကြတာဒါဖြစ်တယ်လို့ RAB နဲ့ရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့လေတည်ဆုံသူတွေရဲ့မိသားစုဝင်အများပြားပြောတာကလူညိုရေးတပ်ဖွ
သူပုံးနေတဲ့နေရာကိုမေလ၁၈ရက်နေ့မှာ RB တပ်ဖွဲ့ကဝင်စီရာမှာမူရဲ့ဂိုင်းသားတွေနဲ့အပြန်အလှန်ပစ်ခတ်ရင်းတေဆုံးသွားတာလို့အာဏာပိုင်တွေကပြောပါတယ်။သူဟာမူရဲ့မှုစစ်နမှုနဲ့ဆွဲချက်တင်ခံထားရတဲ့ရာဘာရောင်းသူအဖြစ်တည်ထားကြသူဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းရမန်ရဲ့သမီးဖြစ်သူစန်ဂျီဒာရမန်အီဗာကတော့အယောက်ဝိလုံညုံရဲ့အရာရှိတွေလို့သူတို့ယူဆသူတွေကမေလ၁၈ရက်နေ့မှာသူ့ဖခင်ကိုဖမ်းသွားပြီးနိုင်ရတော့ကြာပြီးတဲ့နောက်ပြတ်တက်လိုက်တာလို့ပြောပါတယ်
။အမေတို့ဘာဆက်ပါဆက်မူကြီးချေကေဒိုရင်းကြီးအမေဘာဘာကေဆာရဆူဒီဟုတ်
တာ။ကျမတို့အိမ်သားကဗလီမှာအဖေဝစ်ပြူပြီးလို့ထွက်လာတဲ့အချိန်မှာသူ့ကိုခေါ်သွားကြတာပါ။သူ့ကိုခေါ်သွားပြီးတဲ့နောက်ပြတ်တက်လိုက်တာပါပဲ။သူတို့ကအဖေကိုဖမ်းထားတာလေ
။ဖခင်ဖြစ်သူဟာမူရစီဝါအယောင်းဝယ်မှာပတ်သက်နေတယ်လို့ RB တပ်ဖွဲ့ကပြောတာကိုလည်းရမန်အီဗာကအခြေမြစ်မရှိဘူးလို့ညင်ပါတယ်။သူဟာနိုင်ငံရေးတိုက်ခိုက်မှုဖြစ်တာကြောင့်အပြန်အလှန်ပြစ်ခတ်မှုဖြစ်တဲ့အောင်အစိုးရကလှုပ်ကြံအကွက်ဆင်ပြီးတပ်ပစ်လိုက်တာလို့ဆိုပါတယ်။မူရနေနေရေးစီမံချက်မှာတည်ဆုံးသူ၁၀ယောက်ထက်မနည်းဟာအဓိကအတိုက်ခံမင်္ဂလာဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP ရဲ့တက်ကြွလှုပ်ရှားသူတွေဖြစ်ပြီးတော့သူတို့ကိုမူရမှောင်ခိုတွေဖြစ်လှုပ်ကြံတတ်မှတ်တာသာဖြစ်တယ်လို့ပါတီရဲ့နိုင်ငံတကာရေးရာတွင်ရင်မူ Humayun Kobia ကပြောပါတယ
်။ We are skeptical about the government's motive behind it.We believe the actual motive behind this killing
spree. ဒီတပ်ဖြတ်မှုတွေရဲ့နောက်ွယ်ကတကယ်အကြောင်းရင်းကတော့ဒီနှစ်နောက်ပိုင်းမှာလှုပ်ဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမတိုင်ခင်အတိုက်အခံဒီမိုကရေစီလှုပ်ရှားသူတွေကြောက်ရွံ့ပြီးဥကြိုးသွားအောင်လှုပ်ဖို့ဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ဒေသုံးသူတွေရဲ့မိသားစုဝင်တွေဟာတိုင်တန်းရမှာကိုတိတ်ကြောက်ရွံ့နေကြတဲ့အတွက်တပ်ဖြတ်မှုတွေကိုစုံစမ်းစစ်ဆေးဖို့ကခက်ခဲလိမ့်မယ်လို့ဟောင်ကောင်ခြေဆိုင်အာရှဥပဒေရေးရာထောက်ကူပြုဌာန ALRC ကပြောပါတယ်။သူတို့အနေနဲ့တိုင်တန်းမှုတစ်ခုခုလှုပ်ဖို့ဒါမှမဟုတ်ဥပဒေနဲ့အညီဖြစ်စီဖို့စူးစမ်းတာမျိုးလုပ်မှာမဟုတ်ဘူးဆိုတာမိသားစုအများပြားက VOE ကိုအတည်ပြုပြောဆိုပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပြောပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ American နဲ့ Pakistan ဆက်ဆံရေးဘယ်လောက်ဆိုးနေတယ်လဲဆိုတာကိုကြည့်ရအောင်ပါ American ပြည်ထောင်စုနဲ့ဆက်ဆံရေးကိုပြန်စင်စားတုံ့တက်နေတယ်လို့ Pakistan နိုင်ငံဘက်ကပြောကြားလိုက်ပါတယ်မပြေမလည်ဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးကအခုဆိုရင်တစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုမျိုးတောင်မရှိတော့ဘူးလို့ပါကစ္စတန်နိုင်ငံသားဝန်ကြီးက VOA နဲ့သီးသန့်မေးမြန်းခန်းမှာပြောကြားခဲ့တာပါအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အရေးကြီးတဲ့မဟာမိတ်နှစ်နိုင်ငံကြားမှာဆက်ဆံရေးဆိုးဝါးနေတဲ့အခြေအနေကိုအစ္စလာမဘတ်မြို့ကနေသတင်းတောက်အာယာဂိုးသတင်းပေးပို့ထားတာကိုဆက်ပြီးတော့တင်ပြပါမယ် အာဖဂန်နစ္စတန်နိုင်ငံတွေကအမေရိကန်တပ်တွေအပေါ်တိုက်ခိုက်နေတဲ့တာလီဘန်တွေအကြမ်းဖက်အဖွဲ့တွေပါကစ္စတန်နိုင်ငံထဲမှာခိုးလုံနေတာကိုထိတိယောက်ယောက်မနှိမ်နှင်းဘူးလို့ထရမ့်အစိုးရကဆွဆွဲပြီးပြီးခဲ့တဲ့နှစ်ဩဂတ်လကစလို့ပါကစ္စတန်အပေါ်ဖိအားတွေပေးခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်လွန်ခဲ့တဲ့18နှစ်ကစလို့ဒေါ်လာဘီလီယံနဲ့ချီတဲ့ထောက်ပံ့မှုတွေကိုလည်းသမ္မတထရမ့်ကဆိုင်းငံ့ထားခဲ့ပါတယ်။နှစ်ရှည်လများဖြစ်နေတဲ့အာဖဂန်စစ်ပွဲကိုနိုင်ငံတကာပူးပေါင်းတပ်တွေအဆုံးမသတ်နိုင်တာအတွက်ပါကစ္စတန်အပေါ်အပြစ်တင်တယ်လို့ပါကစ္စတန်အစိုးရကတုံ့ပြန်ပြီးအမေရိကန်အစိုးရရဲ့ဆွဆွဲချက်တွေကိုပယ်ချခဲ့ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးတော်တော်လေးမပြေမလည်ဖြစ်နေတာကနေအခုတော့ပါကစ္စတန်ကအမေရိကန်နဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်နေတယ်လို့ပြောကြားလိုက်တာပါ။နှစ်ပေါင်းများစွာမဟာမိတ်ဖြစ်လာတဲ့အမေရိကန်နဲ့ပါကစ္စတန်ကြားအဆင့်မြင့်ဆွေးနွေးဆက်ဆံမှုတွေရပ်နေတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးKuram Dista Kham ga VOA net ti tat min myan gan ma pyo cha kae ba de.
We have reached an impasse in which we have this very strictly formal diplomatic communication is happening.
Imidan kan dat tha de tantaman sat san ga lwe lo tut tat mu msi de a chein ni ma aku yauk ni ba de. Islamabad ma si ye American samaji ga chin ro nang ngan ja yu ma pyo sa si ya la pyo de.ဝါရှင်တန်မှာရှိတဲ့ကျွန်တော်ပါကစ္စတန်သမဂ္ဂကလည်းအမေရိကန်နိုင်ငံသားရဲ့ရုံးမှာပြောစရာရှိတာသွားပြောတယ်။ဒီအခြေအနေပဲရှိပါတယ်။ဒါကအပြန်အလှန်ဆွေးနွေးဆက်ဆံမှုမျိုးမဟုတ်ပါဘူး။နှစ်နိုင်ငံအကြားတစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုတွေမရှိပါဘူး
။ကန့်သတ်ထားတဲ့တန်တမာဆက်ဆံရေးကလွဲလို့နှစ်နိုင်ငံကြားအဆက်အဆံရှိတာကအမေရိကန်ဗဟိုကွက်ကဲရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဂျွန်ဖိုဒဲလ်နဲ့ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကမာရှာဗီဘာချွာတို့ကြားမှာပဲအဆက်အဆံရှိနေတယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ထရမ့်အစိုးရကပါကစ္စတန်ဘက်ကသဘောထားကိုနားမထောင်ဘဲဆွေးနွေးဖို့ညှင်းဆန်နေတာကြောင့်အပြန်အလှန်ဆက်ဆံရေးဆိုးဝါးနေရတာလို့လည်းသူကဆိုပါတယ်။ပြင်သစ်အခြေစိုက်ဗန္နာယေးဆိုင်ရာအရေးယူဆောင်ရွက်တဲ့ FATF အဖွဲ့ကအကြမ်းဖက်ဝါဒအတွက်ဗန္နာယေးထောက်ပံ့နေတဲ့စောင့်ကြည့်ရမယ့်နိုင်ငံများအမည်မဲ့စာရင်းမှာပါကစ္စတန်ကိုထည့်သွင်းဖို့တရက်အလိုမှာပါကစ္စတန်နိုင်ငံသားရေးဝန်ကြီးခူရမ်ဒက်ချာခန်းက VOA ကိုပြောကြားတာပါ။American အစိုးရရဲ့တိုက်တွန်းချက်နဲ့ FATF ရဲ့စောင့်ကြည့်စည်းရင်းထဲမှာပါကစ္စတန်ထည့်သွင်းခံရရင်သူ့နိုင်ငံရဲ့စီးပွားရေးပိုပြီးတော့ဆိုးသွားနိုင်ပါတယ်။အကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေတာထိထိရရောက်မနှိမ်နှင်းတဲ့ Grey List မိခိုးရောင်စည်းရင်းထဲမှာပါကစ္စတန်နိုင်ငံကို February လထဲက FATF ကထည့်သွင်းခဲ့ပါတယ်
။ Formally Pakistan is still a major non-NATO ally and for the United States toactively target Pakistan.
Pakistan ha NATO အဖွဲ့ဝင်မဟုတ်တော့အဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်ပါတယ်။အဲ့ဒါကိုအမေရိကန်က FATF မှာစီမင်းတွေစီရင်ထုံးတွေနဲ့ပါကစ္စတန်အပေါ်တက်တက်ကြွကြွပြစ်မှတ်ထားစော်ကားနေတာကြောင့်ကျွန်တော်ဘက်ကပြန်လည်စဉ်းစားဖို့လိုအပ်လာပါတယ်
။အမေရိကန်ပြည်ထောင်စုမှာတာဝန်ထမ်းနေကြတဲ့ပါကစ္စတန်တပ်တမန်တွေရဲ့ခီးသွွာလာမှုကိုအမေရိကန်အစိုးရကမေလ၁၀ရက်နေ့ကကန့်သတ်လိုက်တဲ့အတွက်လဲဆက်ဆံရေးပိုဆိုးခဲ့ပါတယ်။ဒီလောက်ရက်ကိုပါကစ္စတန်အစိုးရကတုံ့ပြန်တဲ့အနေနဲ့အလားတူကန့်သတ်ခဲ့တဲ့အပြင်အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အမေရိကန်တန်တမန်အနေနဲ့တာဝန်ရှိသူတွေအတွက်လုံခြုံရေးဆိုင်ရာပေးထားတဲ့ short pop မှုတွေကိုလည်းဖယ်ရှားခဲ့ပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေရှိနေပေမဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့အမေရိကန်နဲ့မဟာမိတ်တပ်တွေအတွက်လိုအပ်တဲ့ထောက်ပံ့ပစ္စည်းတွေပို့ပေးနိုင်ဖို့ကုန်းချောင်းလေချောင်းဖွင့်ပေးထားတယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။အဲ့ဒီထောက်ပံ့လမ်းကြောင်းတွေကိုပိတ်ပင်ဖို့စဉ်းစားမလားဆိုတဲ့အမေကိုလည်းဝန်ကြီးKuram Dasya Khan ga khu lo phie ba de.
Yeah, we have to consider all options that in front of us. Because it would appear to us that the United States is following
which has ya dilan a long chin ro sin da ma ba. Ba yang le so ra Pakistan ye apyu mu pyaung le twa aw American ba ga anu ni nan phia pe ni bon ya ba de. Da ma apyu mu ta ke pyaung le twa si chin le so yin tight twon de melung pe de pungsan le pyaung bu lo ba le me.
American နဲ့ Pakistan နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေပေမဲ့တရုတ် Russia နိုင်ငံတို့နဲ့ဆက်ဆံရေးကောင်းမွန်နေတယ်လို့ Pakistan နိုင်ငံသားရေးဝန်ကြီးက VOA နဲ့တီးတန့်မေးမြန်းခန်းမှာပြောကြားသွားပါတယ်ရှင် VOA မြန်မာပိုင်းကတောက်ကြနေမနေ့အတွက်ဆက်ပြီးတော့အသံလွှင့်နေပါတယ်အခုတခါဒီအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေထပ်လုပ်ဖို့ရှိနေချိန်မှာတစ်ဖက်မှာလည်းကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုတိုင်ကြားထားကြတဲ့အခြေအနေကိုတင်ပြပါအောင်မယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားမှာကုန်သွယ်ရေးဆိုင်ရာသဘောထားကွဲလွဲမှုတွေကိုအခုထိပြေလည်အောင်ညှိနှိုင်းလို့မရကြသေးပါဘူး။တရုတ်ကအမေရိကန်တွေရဲ့ညာနာပစ္စည်းခိုးယူသုံးဆွဲတယ်လို့ဆိုပြီးတရုတ်နိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တင်းကျပ်ကောက်ယူဖို့အမေရိကန်ကဆုံးဖြတ်လိုက်လို့တရုတ်ဘက်ကမကြေမနက်ဖြစ်နေပါတယ်။ အမေရိကန်နဲ့တရုတ်ကြားမှာကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေလည်းမကြခင်ထပ်လုပ်ဖို့ရှိနေပေမဲ့နှစ်နိုင်ငံအကြားညှိနှိုင်းမှုတွေကလွယ်လွယ်နဲ့ပြည်လည်နိုင်မဲ့သဘောတော့မရှိပါဘူးလို့လေးလာသူတချို့ကသုံးသပ်ပါတယ်ဒီအကြောင်းကိုကျော်အောင်လွင်ကစူးစီးတင်ပြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တချို့ကွန်ပျူစီတွေအပေါ်မှာခုနှစ်တိုးမြင့်ပြီးတော့ကောက်ယူသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နဲ့ကုန်သွယ်ဘက်နိုင်ငံတွေအကြားမှာကုန်သွယ်ရေးစစ်ပွဲဖြစ်လာတော့မလားဆိုပြီးစိုးရိမ်မှုတွေရှိလာနေတာအခုချိန်ထိပါပဲအထူးသဖြင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်ခုဖြစ်တဲ့တရုတ်နဲ့အမေရိကန်အကြားမှာရှိနေတဲ့ကုန်သွယ်ရေးပြဿနာတွေကညှိနှိုင်းမှုတွေရှိနေပေမဲ့လည်းအခုချိန်ထိပြည်လည်မှုတွေမရနိုင်ပဲဖြစ်နေပါတယ်ပထမတစ်ချိန်နှစ်နိုင်ငံကိုယ်စားလှယ်တွေရဲ့ညှိနှိုင်းမှုတွေကိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာလုပ်ခဲ့တာဘာသဘောတူညီချက်မှထွက်မလာခဲ့ပါဘူးဒုတိယချင်းညှိနှိုင်းမှုကိုတော့ပြီးခဲ့တဲ့ပတ်တုန်းကဝါရှင်တန်ဒီစီမှာလုပ်ခဲ့တာသဘောတူညီမှုတချို့တော့ရခဲ့ပါတယ်နှစ်နိုင်ငံကြားကြီးမားတဲ့ကုန်သွယ်လုံငွေပြမှုတွေရှိနေတာကိုဖြေရှင်းတဲ့အနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ဘက်ကပို့ပြီးတော့ဝယ်ယူဖို့သဘောတူညီခဲ့ပါတယ်အဲ့ဒီဒုတိယချင်းညှိနှိုင်းမှုပြီးရက်ပိုင်းကြာမှာပဲအစိမ့်မြင့်ဆက်မှုနည်းပညာတွေပါတဲ့တရုတ်သွင်းကုန်ဒေါ်လာဘီလီယံ50ဘိုးမှာအခွန်25ရာခိုင်နှုန်းကောက်ခံမယ်လို့အင်ဂျီရောကအင်္ဂါနေ့တုန်းကကြေညာခဲ့ပါတယ်အမေရိကန်ရဲ့အစိမ့်မြင့်နည်းပညာတွေကိုခိုးယူတုံ့ဆွဲပြီးတော့ထုတ်လုပ်ထားတဲ့ကွန်ပစ္စည်းတွေဖြစ်လို့ဒီပေါ်မှာအမေရိကန်ဘက်ကသွင်းကုန်ခွန်တင်းကျပ်လိုက်တာပါဒီလောက်ရကိုတရုတ်ကမကျေနပ်ပါဘူးဒါဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ်ရဲ့အခြေခံစည်းမျဉ်းတွေကိုဆန့်ကျင်ပြီးတော့လုပ်နေတာလို့တရုတ်ကုသရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်လျောင်ဖန်းကမနေ့တုန်းကပဲတုံ့ပြန်လိုက်ပါတယ
်美方此时出台针对中国的
ဒါကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ် WTO ရဲ့စည်းမျဉ်းတွေကိုမလိုက်နာတဲ့လုပ်ရပ်ပါတရုတ်နိုင်ငံဟာနှစ်ဦးနှစ်ဖက်အကျိုးမြတ်ယာယီကိုအမြဲပဲထောက်ခံပြီးလှုံ့ဆော်နေတာပါကုန်သွယ်ရေးဆိုင်ရာဆက်ဆံမှုတွေတည်ငြိမ်မှုရှိအောင်တိုးတက်မှုရှိအောင်ခိုင်မာတန်ဆွမ်းအောင်တရုတ်ဘက်ကအသေးချာကြိုးပမ်းပြီးထိမ့်သိမ်းလှုံ့ဆော်နေပါတယ်ကုန်သွယ်ရေးဆိုင်ရာပြည်ပခါတွေရှိန်မြင့်လာမှာကိုကျွန်တော်တို့မမြင်လိုပါဘူးဒါပေမဲ့လည်းကျွန်တော်တို့ရဲ့အဓိကအကျိုးစီးပွားတွေကိုကာကွယ်ဖို့အတွေ့အကြုံလုံနိုင်စွာနဲ့ယုံကြည်မှုတွေတော့ရှိပါတယ်
အခုသမ္မတထရမ့်အစိုးရဟာတခြားအစိုးရအဖွဲ့တွေနဲ့မတူတဲ့အစင်လာမဟုတ်တဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာချင်းကပ်မှုတွေရှိတယ်လို့အမေရိကန်ပြည်ထောင်စု George Mason တက်ကတိုကအကြီးအကဲတူတူဦးဖြစ်တဲ့ Christine McDaniel ကသုံးသပ်ပါတယ
် This administration is much more transparent about its internal deliberations
ဒီအစိုးရကသူတို့အစိုးရအဖွဲ့ဝင်တွေအတွင်းပြောဆိုမှုတွေမှာပုံပြီးပွင့်လင်းမြင်သာမှုရှိရလို့ဆိုရပါလိမ့်မယ်။ကုန်သွယ်ရေးညှိနှိုင်းမှုအဖွဲ့ကသမ္မတကသူ့ရဲ့ Twitter ကနေရေးသားပြောဆိုလိုက်တာမျိုးတွေ့ရှိရပါတယ်။တရက်မှာဗနာယီဝင်ကြီးမနူချင်ကညှိနှိုင်းရေးအဖွဲ့ကိုဦးဆောင်နေ။နောက်တရက်ကျတော့နောက်တဦးကအဖွဲ့ခေါင်းဆောင်လုပ်ပြီးမတူညီတဲ့ပြောဆိုလှုပ်ဆောင်မှုတွေရှိပြန်တယ်။နိုင်ငံတကာကုန်သွယ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ရင်ဒီအစိုးရအဖွဲ့ဟာအရင်အစိုးရတွေရဲ့လှုပ်ဆောင်မှုတွေနဲ့မတူဘူးဆိုတာကိုသတိထားမိပါတယ်။အရင်အစိုးရတွေရဲ့အစင်အလာကိုလုံးဝစွန့်ပစ်ထားတဲ့သဘောပါအခုသမ္မတကလည်းအပေးယူလို့ညှိနှိုင်းတာမျိုးကိုသဘောကျတဲ့သမ္မတပ
ါတတိယကြိမ်တရုတ်နဲ့အမေရိကန်ကုန်သွယ်ညှိနှိုင်းမှုတွေကိုဒီတစ်ခေါက်တရုတ်နိုင်ငံဘေကျင်းမြို့တော်မှာပြန်ပြီးတော့ကျင်းပပါလိမ့်မယ်အခုသတင်းပတ်ကုန်ပိုင်းမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်အဲ့ဒီပွဲကိုအမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝီလ်ဘာရော့စ်ဦးဆောင်တဲ့အဖွဲ့တက်ရောက်ဖို့ရှိပါတယ်ဒီညှိနှိုင်းမှုမတိုင်ခင်မှာသမ္မတထရမ့်အစိုးရကတရုတ်သွင်းကုန်တွေအပေါ်မှာ25ရာခိုင်နှုန်းတိုးကောက်ဖို့ဆုံးဖြတ်ခဲ့တာပါအခုလာမဲ့ဇွန်လ15ရက်နေ့ကြာလို့ရှိရင်ဘယ်ကုန်ပစ္စည်းတွေကိုတွင်းကုန်ခွန်တင်းကြမလဲဆိုတော့နောက်ဆုံးစီးရင်ကိုအင်ပီရောကကြေညာမှာဖြစ်ပြီးအဲ့ဒီကြေညာချက်ထုတ်ပြန်ပြီးမကြခင်မှာပဲတွင်းကုန်ခွန်စီးကြမှုတွေကိုစတင်လုပ်ဆောင်မှာလို့ဆိုပါတယ်ဗိုလ်တော်နေ့ကတရုတ်နိုင်ငံရဲ့ကြေညာချက်ထဲမှာအဝိရှော်ဆက်အလကုန်ပစ္စည်းနဲ့တခြားကုန်ပစ္စည်းတွေရဲ့တွင်းကုန်ခွန်တွေကိုလျှော့ချမယ်လို့ဆိုပါတယ်တရုတ်နဲ့အမေရိကန်နိုင်ငံကြားမမျှမတဖြစ်နေတဲ့ကုန်သွယ်မှုကိုပြန်ပြီးတော့ညီမျှလာအောင်လုပ်ဆောင်တဲ့နည်းလမ်းတစ်ခုပါပဲအခုလာမဲ့နောက်တစ်ချိန်ညှိနှိုင်းမှုဟာဘလောက်ထိတိုးတက်မှုတွေရှိလာမလဲဘလို့မပြေမလဲတွေဖြစ်လာမလဲဆိုတာမပြောနိုင်သေးပါဘူးသူတေသည် Christine McDaniel ကတော့ညှိနှိုင်းမှုတွေအတွင်းတစ်ဖက်နဲ့တစ်ဖက်အပြိုင်မှုတွေအပြန်အလှန်ချိန်ချောက်မှုတွေညှိနှိုင်းမှုတွေညှင်းခုန်မှုတွေနဲ့ဆက်ပြီးတော့ရှိနေလဲဦးမယ်လွယ်လွယ်နဲ့ပြေလည်မှုရမယ့်ကိစ္စတော့မဟုတ်ဘူးလို့သူကမျှော်လင့်ထားပါတယ
်ကိုကျော်အောင်လင်းတင်ပြခဲ့တာပါမိနစ်ပိုင်းကြာဆက်နားဆင်ရမယ့်ဒုတိယပိုင်းကြာရင်တော့ရေယုံယောဂအကြောင်းကျမ်းမာရေးအစီအစဉ်မှာတည်ရပါမယ်အခုလို VOA ကထုတ်လွှင့်နေတဲ့ radio အစီအစဉ်တွေပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ဇွန်လ10ရက်တောက်ချာနေမနက်ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့နားဆင်နေရတာပါ။လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နာရီခွဲကနေမနေ့9နာရီအထိအစီအစဉ်တွေထဲမှာမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင်တောက်ချာနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့ကျန်းမာရေးအစီအစဉ်မှာဆိုရင်တော့
သူကကူးစက်ရောဂါ virus ကိုကူးစက်တာရေယုံ virus ကိုသိပညာရ human herpes simplex virus လို့ခေါ်တယ်အဲဒီ virus ကနှစ်မျိုးရှိတယ်
virus ပိုးကနေကူးစက်ဖြစ်ပွားတဲ့ရေယုံရောဂါအကြောင်းနဲ့ဘယ်လိုကုသနိုင်မလဲဆိုတာကိုကျန်းမာရေးအစီအစဉ်ကြရင်သိရမှာဖြစ်ပါတယ်တိုင်းရင်းသားဒေသကသတင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ် American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလတန်းကတင်ပြပါမယ်ရှင
်ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းက b a r eF A C E D barefaced ကမျက်နှာပြောင် L I E R liar ကလိညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုရဲသဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှာပြောင်တိုက်လိန်တဲ့လူတူတူပြောရရင်တော့ပြောင်လိန်တဲ့လူပေါ့ဒီလိုလိညာသူဟာလိန်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိန်တဲ့လူလိန်ဖို့လေနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းနေတဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမဲ့သူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
That bare-faced liar stole my watch and said he'd found it.
Luduuga, Byeonglinne suin belu pyo mle.
Bare-faced liar.
Lu pyo lu ya bare. Era ga do dikri mne tin pya ke de idiom atong me phit bare.
Tolla dan season tin set da phit bare shi. English sa tin gan sa radio ne TV season rwe go VOA Myanmar wai internet sa myet na bo ga ni le lela nai aw season pe tha bare shi.ကျမကြီးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုမလှည့်ငယ်မှာစနေနေ့ညဘက်ကြာရင်ဓာတ်ရိုက်လေးလိုင်းပေါ်မှာဆွေးနွေးကြမယ့်ခေါင်းစဉ်ကိုအရင်အသိပေးကြပါရစေ
။ဒေါ်ရရှင်များရှင်မြမအစိုးရတာဝန်ရှိသူတွေနဲ့အစ်မြင့်အရာရှိတချို့ကိုမကြသေးခင်ကစလို့အစ်စ်ပြက်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အခရီးလိုက်စားမှုတိုက်ဖြက်ရေးသမရဥဝင်းမြင့်ကိုတိုင်တကြံနှစ်တကူမိကုံမှာဂတိပြုပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေ့မြင်လာရတဲ့အေးအေးကြံတွယ်မှုတွေနဲ့ပတ်သက်လို့ VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။အယတအစုရလက်ထက်အခရီးလိုက်စားမှုတိုက်ဖြက်ရေးအစီအစဉ်အပေါ်အားရတာအားမရတာအချင်းပြတ်ချစားတဲ့လုပ်ရက်တွေအတွက်ဘယ်ကဏ္ဍဘယ်ဌာနတွေမှာအဓိကဖြည့်ရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တောက်ကြတင်ပတင်တိုင်းထောက်လွှင့်နေတဲ့အပတ်စဉ်အစီအစဉ်တွေလည်းအခုရောက်ပါပြီရှင်။တိုင်းရင်သတင်းလွှာကိုမတင်ဆက်ခင်မှာကျမ်းမာရေးအစီအစဉ်ကိုအရင်ထောက်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာအဖြစ်များတဲ့ယောဂါတွေတဲကတစ်ခုကရေယုံယောဂါဖြစ်ပါတယ်။ ဗိုင်းရပ်စ်ပိုးနှစ်မျိုးကြောင့်ကူးစက်ဖြစ်ပွားတဲ့ရေယုံရောဂါကိုဝင်ဆောင်မိခင်တွေမှာဖြစ်တယ်ဆိုရင်ကလေးကိုကူးစက်နိုင်ပြီးတော့အသက်အန္တရာယ်ထိခိုက်နိုင်တဲ့အထီးဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဘလို့အခြေအနေမှာရေယုံယောဂါကူးစက်နိုင်ပါတယ်ဘလို့ကုသကာကွယ်နိုင်ပါပါလေမြန်မာနိုင်ငံကရေပြားအထုကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ထုကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးခင်ဗျာ Happy Simplex ဆိုခေါ်တဲ့ဒီရေယုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာဖြစ်တဲ့နေတာဘယ်လိုရှိလဲဆရာ
ဖြစ်တာကတော့မြန်မာနိုင်ငံမှာလည်းများတယ်ဒီကမ္ဘာလုံးမှာလည်းများတယ်ဘယ်နေရာမှာမဆိုဘူးဆွဲနေတဲ့ဖြစ်များတဲ့ယောဂါတွေမှာပါတယ်
ဟုတ်ကဲ့ဆရာဒီရေယုံရဲ့ဖြစ်ပုံဖြစ်နေလို့လည်းဘယ်လိုလဲဆိုတာရှင်းပြပေးပါလား
ဒီအရေးကြီးမှုသေးသေးလေးတွေလေကိုယ်ခန္ဓာမှာပေါ်လာတာကိုပြောတာပေါ့သူကဘယ်နေရာမဆိုဖြစ်နိုင်တယ်ဒါပေမဲ့အဖြစ်များတာကတော့ဗဇက်တဝိုက်နှာခမ်းနှာခေါင်းလေငါတင်ပါအဲ့လိုနေရာတွေမှာဖြစ်လေးရှိတယ်သူကပြန်လဲဖြစ်တတ်တယ်ပြန်ဖြစ်ရင်အလုပ်တဲ့အကင်ပြက်စိတ်ဒုက္ခပေးတယ်ပြီးတော့ကြည့်လို့လည်းမကောင်းဘူးနှကမ်းမှာအပူတွေနေဆိုရင်တွေ့သမျှလူကလည်းဟာဘာဖြစ်တာလဲဘာဖြစ်တာလဲအဲ့လိုမေးနေတာပေါ့ပြီးရင်သူကနာလဲနာတတ်တယ်နောက်ပို့ပြီးတော့ရေးကြည့်တာမွေးကင်းစကလေးတွေမှာရေယုံဖြစ်ရင်စိတ်ဆိုးဆိုးဝါးဝါးအနေနဲ့အသက်ဆုံးရုံးနဲ့အထီတော်မှဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကရေယုံကဘာကြောင့်ဖြစ်ရလဲ
တချို့ကတော့လေလာပြတဲ့လူတွေကတော့ဟာအပူရှက်လို့အရန်ပူလို့စားတော့မှားလို့ဖြစ်တယ်ထင်ကြတာမဟုတ်ဘူးပြသူကကူးစက်ရောဂါဗိုင်းရပ်စ်ကိုကူးစက်တာရေယုံဗိုင်းရပ်စ်ကိုသိပညာရ Human Herpes Simplex Virus လို့ခေါ်တယ်အဲ့ဒီ virus ကနှစ်မျိုးရှိတယ်ဒူကောက်အနေနဲ့ HSV1 ပေါ့နောက်တစ်ခါ HSV2 ဆိုပြီးတော့နှစ်မျိုးရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ HSV1 အကြောင်းကြီးစပြီးတော့ရှင်းပြပေးပါ
HSV1 အဖြစ်အများဆုံးပဲသူကနှုတ်ခမ်းတဝိုက်မှာဖြစ်တဲ့ရေယုံကဒီ HSV1 ကြောင့်ဖြစ်တာပဲဒီမိသားစုတွေအတွင်းမှာတငယ်ချင်းတွေမလုပ်ကိုင်းအဲ့သူအတွင်းမှာပြောင်းနေတယောက်ထိတွေ့ကိုင်းတွေ့တာတို့မိဘအနေကာသမီကိုနန်းနာနောက်သုံးဆောင်နေဖြစ်တဲ့နိနေသောဘွားတို့ပဝါတို့အဲ့ဒါတွေကိုအတူတူသုံးဆွဲတာအဲ့ဒါတွေကနေတဆင့်တယောက်နဲ့တယောက်ကူးစက်ကြတာပါသူကလက္ခဏာမပြပဲနေနိုင်သလိုအယမ်းနာတာကြောင့်ဆရာောင်းနဲ့ပြရတာလည်းရှိတယ်ကြည့်လိုက်ရင်တော့နှခမ်းတော့မှအရေးကြီးမှုသေးသေးစုလိုက်ပေါ်လာတယ်မပေါ်ခင်မှာအဲ့နေနားသလိုလိုဆက်သလိုနဲ့အရင်ဖြစ်တတ်တယ်တပတ်ဆယ်ရက်လောက်ကြာတတ်တယ်ဆယ်ရက်လောက်နေရင်တော့တဖြည်းဖြည်းအနာကျက်သွားတယ်ဒါပေမဲ့အမှန်ရွတ်တော့မကြံခဲ့ဘူးမအရမကြံပေမဲ့သူက virus ကအပြင်ကိုမထွက်သွားဘူးသူကကိုယ်ခန္ဓာအတွင်းမှာအောင်းနေအာရုံကြောစနစ်မှာနားနေပြန်ပြောက်ပြီးွားပြီဆိုရင်တော့လူများစုကတစ်ခါလောက်ပဲဖြစ်ပြီးပြီးသွားတယ်ဒီနှုတ်ခမ်းရေုံကပြန်ဖြစ်လိမ့်မရှိဘူးဒီ HSV ပေါ့ဟာနေတချို့ကြတော့ငကိုဖြစ်ပြီးသားနေရာမှာဒါမှမဟုတ်အဲ့နေရာတဝိုင်းမှာသူကပြန်ဖြစ်တယ်ပြန်ဖြစ်ရင်တော့ဒီမှာလောက်တော့မဆိုးဘူးညလက္ခဏာကတက်တာသွားတယ်အများဆုံးအားဖြင့်ဘယ်လိုအချိန်မှာပြန်ဖြစ်လဲဆိုရင်အေးမိတာလို့တုတ်ကွေးဖြစ်တာလို့နေလောင်တာလို့နောက်ဓမ္မတာပေါ်တာလို့အဲ့ဒါတွေနဲ့သူကပတ်သက်တယ
်ဟုတ်ကဲ့ဆရာတော့ဒီ HSV2 ကြောင့်လည်းဆက်ရှိကြပါဦ
းဒီမျိုးစားကတော့ဒိန်အင်္ဂါတို့တိန်ကောင်းတို့တင်ပါတို့အဲ့လိုနေရာတွေမှာဖြစ်တယ်ဆိုလိုချင်တာကလေငါယောဂါတွေပေါ့နော်ကာလသာယောဂါတွေထဲမှာတစ်ခုပါဝင်ဖြစ်တဲ့လေငါရေယုံပါဒီယောဂရှိတဲ့လူနဲ့ဒီတွေ့ဆက်ဆံပြီးတော့နှစ်ရက်ကနေရက်20အတွင်းမှာဒီလိုမျိုးရေယုံဖုလေးတွေပေါ်လာတာပေါ့အဓိကဒီလေရင်ဆက်ဆံတာနဲ့သူကကူးဆက်တာပါပထမဆုံးဖြစ်တဲ့အချိန်မှာရောပြန်ဖြစ်တာတွေမှာပါလက္ခဏာကဒီပုံစံအတိုင်းပဲပြတယ်ဥပမာဆက်တယ်ဆိုရင်လည်းဆက်ပြီးတော့ဆက်နေတာပဲဖြစ်တဲ့နေရာမှာဆိုရင်ဒီကွက်တွေပေါ်တယ်ရားတယ်နားတယ်ဆက်တယ်နောက်စီးကူတယ်ဒါဟာတိတ်ဆိုရင်ကိုယ်လည်းကြိုက်တာတွေဖျားတာတွေအထိပါဖြစ်တတ်တယ်ဒီပြန်မဖြစ်ခင်မှာလေသူကနာတာရီရတာရီအဲ့ဒါတွေကရဲ့နေငယ်မှာသူကဖြစ်တယ်အတန်ပေးလာတာပေါ့နော်ပြီးရင်နောက်တော့မှအရေးကြီးမှုတွေပေါ်လာတယ်သူလည်းအဲ့လိုပဲအနာကျက်သွားရင် HSV1 လို့ပဲသူကကိုယ်တွင်းကအာယုံကြောဆဲတွေထဲမှာသူကခူအောင်နာနေနာနေရင်းနဲ့ပင်ပန်းတဲ့အခါတို့စိတ်ပြည့်စုံများတဲ့အခါတို့ခုခံအားကျဆင်းတဲ့အခါတို့ပင်ဆက်ဆံမှုပြုတဲ့အခါတို့သမဏပေါ်တဲ့အခါတွေမှာဆိုရင်သူကပြန်ပြန်ပေါ်တတ်တယ်တကူခက်တာအရင်တော့ကတော့ဒီနှုတ်ခမ်းရေယုံဆိုရင် HSV1 ကြောင့်ဖြစ်တယ်ဒီလေယင်ကရေယုံဆိုရင် HSV2 ကြောင့်ဖြစ်တယ်အဲ့လိုမျိုးပြောလို့ရတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့ခေတ္တပြောင်းလာတဲ့အခါပါးစပ်နဲ့လင်းဆက်ဆံတာမျိုးတွေကလည်းပေါ်များလာတယ်ဒါကြောင့်မို့လို့နှုတ်ခမ်းမှာဖြစ်တဲ့ HSV1 ကလေယင်ကမှာဖြစ်ပြီးတော့လေယင်ကမှာဖြစ်တဲ့ HSV2 ကပါးစပ်တို့နှုတ်ခမ်းတို့မှာဖြစ်တာလည်းများပြားလာတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာကုနကဒီပြောခဲ့တဲ့လက္ခဏာတွေမပေါ်ဘဲနဲ့ဒီယောဂကမြုပ်နေတော့ပါဆရာတော့အဲ့လိုလူမျိုးကတော့ကူးဆက်လိုက်တဲ့နေတာရှိ
တယ်။အဲ့ဒါရေးကြည့်တယ်။အဲ့ဒါကူးဆက်နိုင်တယ်။နာပြင်းနေမှာကူးဆက်တာမဟုတ်ဘူး။လက္ခဏာမပြဘဲနဲ့လေကူးဆက်နိုင်တယ်။အဲ့ဒီလိုကူးတာကအနာပြေးပြီးကူးတာတဲ့လက္ခဏာပြပြီးကူးတာတဲ့ပို့ပြီးတော့တောင်းမှညားတယ်လို့ဒီလေးလာမှုရိစချေကဆိုတယ်။
ကူးစက်မှုရဲ့80ရာခိုင်နှုန်းလောက်ကလက္ခဏာမပြဘဲနဲ့ကူးတဲ့ဆိုလိုချင်တာဟိုအရေးကြီးမှုတွေတော့မရှိဘူးဒါပေမဲ့ပိုးကအဲ့ဒီနေရာမှာရှိရှိတဲ့အခါကျတော့လင်းဆက်ဆန်တဲ့အခါကျတော့နောက်တစ်ယောက်စီကိုကူးတယ
်ဟုတ်ကဲ့ဆရာတော့နောက်တစ်ခုကဒီတခြားနောက်ဆက်တွဲပြဿနာတွေရောဒီယောဂါကြောင့်ဖြစ်နေတ
ယ်အဲ့ဒါဖြစ်နိုင်ပါတယ်ဖြစ်လို့တော့မရှိဘူးဒါပေမဲ့ဖြစ်နိုင်ကြရောရှိတယ်ဖြစ်ရင်လည်းသူကနည်းနည်းစူးစူးဝါးဖြစ်တတ်တယ်ဥမာနှုတ်ခမ်းတို့ဘာတော့နေပြီးတော့ကင်မိတယ်မျက်လုံးသွားထိမိတယ်ဆိုရင်မျက်လုံးကိုကူးဆက်ရင်ဒါအရေးကြီးတယ်မျက်လုံးကစင်းစစ်ဖြစ်တယ်လीအရန်နာတယ်ပြင်းလေရောင်ရမ်းမှုကများပြီးလင်းရောင်ကြည့်လို့မရဘူးပြီးတော့မျက်ဝတ်တွေရမ်းထွက်တယ်မြန်မြန်ကုရတယ်မြန်မြန်မကုရင်မျက်လုံးအတွင်းကိုရောက်သွားတယ်ဆိုရင်မျက်စိအမြင်ကွယ်တတ်တဲ့အထိဖြစ်နိုင်ခြင်းရှိတယ်နောက်တစ်ခါလင်းငါရေုံပေါ့ကိုဝန်ဆောင်မွေးလမ်းကြောင်းမှာလင်းငါရေုံဖြစ်ရင်ကလေးကိုကူးဆက်တတ်တယ်ဒါအရေးပေါ်အခြေအနေမြန်ကုရမယ်ဒါကြောင့်မို့လို့ကိုဝန်ဆောင်တွေကလင်းငါမှာရေုံပေါ့ရင်ဆရာဝန်ကိုကျူတင်သိပြီးပြသထားဖို့အရေးကြီးတယ်။နောက်ထပ်နောက်ဆက်တွဲပြဿနာရှိသေးတယ်။ဥမာကင်ဆာယောဂါရှင်တွေကိုအင်္ဂါအစာထိုးကုသမှုခံယူထားသူတွေဥမာကြောက်ကအစာထိုးရမယ်အသေးအစာထိုးရမယ်ဆိုကိုခံအားညော့နေတယ်ဗျာ။နောက်တစ်ခါခုခံအားကျဆင်းတဲ့ယောဂါရှိတဲ့လူတွေလည်းရှိတယ်။အဲ့လိုလူတွေကလည်းနှုတ်ခမ်းနဲ့လေအင်္ဂါမှာဖြစ်တဲ့နေရာတွေမှာဒီမနေဘဲနဲ့ဒီကိုယ်လုံးရေုံအဖို့တွေပေါက်ပြီးဒီကိုယ်လုံးပြန့်နှံ့သွားနိုင်တာမို့လို့ဒီယူဆရမယ့်လူတွေဖြစ်တယ
်။ဟုတ်ကဲ့ဆရာ။အဲ့ကုသမှုနေတာဘယ်လိုရှိလဲ
။ရေုံဗိုင်းရပ်စ်တွေစီတဲ့ virus ကြီးတောက်လို့ရတယ်လိမ့်လို့ရတယ်နောက်နာရာလို့စက်တာလို့အဲ့လိုမျိုးလက္ခဏာတွေရှိတဲ့အတွက်တက်တာစီကိုကြည့်ခဲ့အဝတ်ကတ်ခိုင်းတာလို့ပုတ်သက်စီလိမ့်တာတောက်တာအကဲကဲပျောက်စီသုံးတာလို့အဲ့လိုမျိုးတွဲဆက်ပြီးတော့သုံးတယ်ကုသရင်တော့ကောင်းသွားကြတာများပါတယ်
ဟုတ်ကဲ့မဖြစ်ခင်ကာကွယ်နေတဲ့အနေထားရော
သူကကာကွယ်ဈေးတော့မရှိသေးဘူးဗျကာကွယ်ခြင်းနဲ့ဆိုရင်တော့ယောဂဖြစ်နေသူကတခြားသူတွေနဲ့ကင်တွေထိတွေ့တာလို့အဲ့လိုမျိုးတွေတတ်နိုင်စမြရှောင်ရမယ်ဒီကွဲတို့ဇွန်တို့နှက်ခမ်းနေလို့အဲလိုမျိုးနှက်ခမ်းမှာထိတဲ့ဟာတွေကိုအတူတူဘာတုံးစဲတာမျိုးမလုပ်ရဘူးနောက်တစ်ခါလိင်ငါရင်ုံဖြစ်နေတော့မှလိင်ဆက်ဆံမှုကိုရပ်ထားရမယ်လိင်ဆက်ဆံလို့မရဘူးဒါမှမဟုတ်တင်လင်းတမယားလိင်ဆက်ဆံမှုစနစ်ကအကောင်းဆုံးပဲတခြားသူနဲ့ဆက်ဆံမယ်ဆိုရင်တော့အကာအကွယ်သုံးဖို့လိုမယ်ပုံသုံးတွန်းပြဖို့လိုမယ်အကောင်းဆုံးကာကွယ်နည်းကတော့ယောဂရှိတဲ့လူနဲ့မဆက်ဆံတာပဲလို့ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝမ်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်မှာရှင် VOA ကခုလိုထုတ်လွှင့်နေတဲ့အပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်း website ပေါ်မှာကဏ္ဍလိုက်ခွဲပြီးတင်ပေးထားတာမျိုးအချိန်မရွေးပြန်လည်နှาศင်နိုင်ပါတယ်။ဂျွန်လာတရဲ့တောက်ချနေမနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ကိုရောက်ပါပြီ။နေဆက်အခြေစိုက်သတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်အစိုးရအဖွဲ့ဝင်မျက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ဝန်ကြီးရာထူးကနေနှုတ်ထွက်ခဲ့ပါတယ်။တိုက်ပွဲအတွင်းပိတ်မိနေတဲ့အောင်လော့ရွာသားစစ်ဘေးရှောင်80နီးပါးတနိုင်းမြို့ကိုထပ်မံရောက်ရှိလာခဲ့တဲ့ဆိုတာနဲ့ကချင်စစ်ဘေးရှောင်များအရေးဆန္ဒထုတ်ဖော်ပွဲဦးဆောင်သူ3ဦးကိုတပ်မတော်ကိုအတရေပြက်စီမှုနဲ့တရားစွဲဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါ။
မမိကလျာမပါသတင်းတွေကိုနိုင်ခွန်အိမ်နဲ့အတူတင်ဆက်သွားမှာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့လုပ်ငန်းလိုအပ်ချက်အရမိမိသဘောဆန္ဒရောက်ပြည်နယ်ဝန်ကြီးရာထူးတာဝန်ကနေနှောက်ထွက်ခဲ့တယ်လို့ဝန်ပြည်နယ်ဆွေရဖွဲ့ဝင်လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ကပြောပါတယ်မိမိအနေနဲ့မွန်ပြည်နယ်အစိုးရအတွင်းမှာနှစ်နှစ်တာတာဝန်ထမ်းဆောင်နေစဉ်မှာမိနင်းရေးပြဿနာများစွာကိုဖြေရှင်းနိုင်ခဲ့ကြောင်းအခုခါမှာလွှတ်တော်ကိုယ်စားလှယ်ဖြင့်တာဝန်ထမ်းဆောင်ရတဲ့အပြင်ပါတီစည်းရုံးရေးပါတီတည်ဆောက်ရေးအတွက်လည်းဆောင်ရွက်နိုင်မယ်လို့ဦးမင်းထင်အောင်ဟန်ကဆက်ပြောပါတယ်မွန်ပြည်နယ်အစိုးရဖွဲ့လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးမင်းထင်အောင်ဟန်ကို၎င်းသဘောဆန္ဒအလျောက်ပြည်နယ်ဝန်ကြီးရာထူးကနေနှောက်ထွက်ခွေပြုလိုက်ကြောင်းမေလ29ရက်နေ့မှာနိုင်ငံတော်သမ္မတရုံးမှထုတ်ပြန်ထားပါတယ်။ဦးမင်းထင်အောင်ဟန်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုကိုးစားပြုပြီးမော်လမြိုင်မြို့နယ်မဲဆန္ဒနယ်မှတ်တမ်းမှာဝင်ရောက်ရှင်ပြိုင်နိုင်ရခဲ့တာဖြစ်ပါတယ်ရှင်။
ကချင်ပြည်နယ်တိုက်ပွဲတွင်ပိတ်မိနေတဲ့စစ်ကြောင်80နီးပါးဟာတနိုင်းမြို့ကိုမေလ29ရက်နေ့ကထပ်မံရောက်ရှိလာတယ်လို့တနိုင်းဒေသခံတွေကပြောပါတယ်။တနိုင်းမြို့ပေါ်ကိုထပ်မံရောက်ရှိတဲ့သူတွေဟာလက်ရှိမှာသူတို့ကိုတနိုင်းမြို့ရှိကချင်ရိုမန်ကက်သလစ် RC ခရီးရန်ကျောင်းဝင်းထဲမှာနေရာချထားပေးတယ်လို့ဒေသခံတွေကပြောပါတယ်။တောတောင်ထဲမှာပိတ်မိနေသူ400နီးပါးကျန်သေးတယ်လို့လည်းတနိုင်းမြို့စစ်ကြောင်တွေကပြောပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကချင်လူလိုက်ရဲတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားပြီးခဲ့တဲ့ဧပြီလအတွင်းမှာတိုက်ပွဲပြင်းထန်စွာပြန်လည်ဖြစ်ပွားလာတဲ့အတွက်အောင်လော့ကျေးရွာနဲ့အနီးနားရှိကျေးရွာတွေကဒေသခံတွေတောထဲမှာပိတ်မိနေတာနှစ်လနီးပါးရှိနေပြီဖြစ်ပါတယ
်။အင်္ဂါနေ့ညနေပိုင်းကရခိုင်ပြည်နယ်ကံရံကိုဖျက်ချော်တိုက်ခတ်သွားတဲ့မှုန်တန်းကြောင့်ရခိုင်ပြည်နယ်မှာဒဏ်ရာရသူအချို့ရှိခဲ့တယ်လို့အဆောက်အဦတွေလည်းပျက်စီးမှုချို့ရှိခဲ့ပါတယ်။တေဆုံးသူကတော့မောင်အောင်မြို့နယ်ကမျော်တော်ဦးကြီးရွာမှာအုံမင်ပြကြတဲ့အတွက်အသက်80ကျော်အရွယ်ဥပိသွန်းဆိုသူတူတေဆုံးခဲ့ပြီးသူ့ရဲ့ဇနီးဖြစ်သူကိုတစ်ပုံစည်းရုံကိုပို့ဆောင်ခဲ့ရပါတယ်။အလားတူမောင်အောင်မြို့နယ်ကတံပူလကြီးရွာကအမျိုးသမီးတူတစ်ကိုင်းပြကြတဲ့အတွက်မောင်အောင်စည်းရုံမှာတက်ရောက်ကူတနေရပြီးနေအိမ်တချို့ပျက်စီးမှုတွေရှိခဲ့တဲ့အတွက်အခုခါမှာမိတပ်နဲ့ရဲတပ်ဖွဲ့ဝင်တွေရှင်းလင်းမှုတွေလုပ်နေရတယ်လို့မောင်အောင်မြို့နယ်ပြန်ကြားရေးဌာနဝန်ထမ်းတို့ကပြောပါတယ်အဲ့ဒီမုံတိုင်းဟာစစ်တွေနဲ့ကြောက်ဖြူကြတနာ45မိုင်ကနေ50မိုင်နှုန်းနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ
်လက်ရှိမြန်မာညင်းချရေးဖြစ်စဉ်မှာ NC လက်မှတ်ရေးသူပြီးတိုင်းသလက်နကိုင်ဖွဲ့တွေကိုကန့်တမှုတွေပြုလုပ်လာတဲ့အတွက်ညင်းချရေးရှေ့ဆက်မတိုးနိုင်ဖြစ်နေတယ်လို့မုံကြီးတပါတီဒုရယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်NC ပြည်ရတိုင်းသလက်နကိုင်တွေဘက်ကမေလ29နဲ့28ရက်နေ့တိုင်းနိုင်ငံမှာတမတော်နဲ့အမြင်ကွဲလွဲချက်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်တိုင်းသားတွေအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝပြစ်ပယ်လိုက်မှာကိုတော့လည်းကောင်းဖက်ဒရယ်စနစ်မှာတိုင်းသားတွေခွဲထွက်သွားမှာကိုတော့လည်းကောင်းတမတော်ဘက်ကစိုးရိမ်မှုတွေရှိနေတယ်လို့နိုင်ဟန်တာကဆိုပါတယ် NC လက်မှတ်ရေးသူသားတဲ့တိုင်းသားဖွဲ့တွေလက်နက်ဖြုတ်သိမ်းမှုတမတော်ဘက်ကလူလာနေပြီမဲ့တိုင်းသားလက်နက်ကန်ဖွဲ့တွေဘက်ကတော့ဒီအချက်ကိုတော့လက်ရှိချိန်မှာလက်မခံနိုင်သေးပါဘူး
တိုင်းရင်းသားဒေသတွေမှာမြမတမတော်ရဲ့ထိုးစစ်ဆင်မှုလောက်ရပေါ်ဩစတြေးလျနိုင်ငံကမာရာမြို့မြမတန်ယုံရှိမှာဩစတြေးလျရောက်ကရင်လူမျိုးအယောက်2840ကျော်ကမေလ25ရက်နေ့မှာဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်တိုင်းရင်းသားနေရာဒေသတိုင်းမှာတိုက်ပွဲတွေပြင်းထန်လာတဲ့အခြေအနေမှန်ကိုကဘာကသိအောင်သိပေးဖို့ဖြစ်တယ်လို့နိုင်ငံတကာကရင်မျိုးသားဖွဲ့ IKO မှမန်အော်လန်ဒိုကဆန္ဒပြပွဲမှာပြောဆိုခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းရင်းသားတွေပေါ်အနိုင်ကျင့်တပ်ဖြတ်နေမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တရေးအပါဝင်ကချင်ကရင်ဒေသကတပ်တွေပြန်လည်ရောက်သိမ်းပေးရေးအပြင်တောင်းဆိုချက်ချက်20ကိုလည်းတောင်းဆိုခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာပြည်ခံတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းတရုတ်နယ်စပ်ဂိတ်အဝင်အတွက်စစ်ဆေးမှုတင်းကျပ်လာတဲ့အတွက်ဒေသတွင်းကုန်တယ်တွေအခက်တွေ့နေပါတယ်။နေစဉ်ဝင်ထွက်စေရောင်းစေးဝယ်ပြုနေတဲ့လူတွေဟာနေစက်ဂိတ်ကိုဖျက်တမ်းဖို့လက်ပွေစေရောင်းစလုံးနှိပ်ပေးရပြီးစစ်ဆေးမှုတွေကြောင့်အခြေနှောက်နှေးကြန့်ကြာနေတယ်လို့မူဆယ်ဒေသခံကုံတဲ့ EP ကပြောပါရယ်မူဆယ်မြို့မှာတရုတ်နိုင်ငံကိုကူးဖို့မှန်ဝင်းနေစက်ဂိတ်ရွှေနန်းတော်ဂိတ်နဲ့စင်ပြူဂိတ်တို့ကနေဖျက်တမ်းကြရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါပိမိနေတဲ့ကချင်စစ်ဘေးရှောင်များအရေးမြစ်ကြီးနားမြို့မှဆန္ဒထုတ်ဖော်ပွဲဥဆောင်သူ3ဦးကိုတပ်မတော်ကိုအတရေပြက်စီမှုနဲ့တရားစွဲဆိုခဲ့တာပါတရားစွဲဆိုခံရသူတွေကတော့တပ်မတော်ကိုအတရေပြက်စီတဲ့ရွယ်ချက်မရှိဘူးလို့ဆိုပါတယ်အမီရဲ့စုစည်းချက်ကိုနိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ
်ဆန္ဒဖော်ထုတ်ပွဲဥဆောင်သူ3ဦးကိုတရားစွဲဆိုတာဟာတပ်မတော်တာဝန်ပေးချက်အရတရားစွဲဆိုခြင်းမဟုတ်ဘူးလို့တရားစွဲဆိုသူကပြောဆိုကြောင်းအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတော်တွဲဘူးကပြောပါတယ်
အဲ့ဒီနေ့ရုံးသိမ်းမှာသူကူကတော့တပ်မတော်အနေနဲ့ဆွဲဆိုတာမဟုတ်ဘူးအဲ့တော့တပ်မတော်ရဲ့ကိုစားတာဝန်ပေးချက်အရဆွဲဆိုတာမဟုတ်ဘူးဆိုတော့ဒါသိချမှုဖြစ်ပါတ
ယ်မြောက်ပိုင်းတိုင်းစစ်သနာချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကသူတူတူယောက်နေနဲ့ဒါဆွဲဆိုခြင်းဖြစ်တယ်လို့လဲတော်တွဲဘူးကဆိုပါတယ်တရားစွဲဆိုခံရတဲ့သူကတော့ပိမိပြည်သူလူမျိုးရေးဥဆောင်လှုပ်ရှားတဲ့ကော်မတီတာဝန်ရှိသူတုံးဖြစ်တဲ့ကိုလွန်းဆောင်ကိုစော်ကျက်နဲ့ဒေါ်နန်းဘူးတို့ဖြစ်ကြပါတယ်တရားဆွဲဆိုခြင်းခံစားရတဲ့ဒေါ်နန်းဘူးကတော့
ကျမအနေနဲ့တော့တမတော်ကိုအတေဖြစ်သေးတဲ့အမှုမဟုတ်ဘူးလို့ပဲကျမပြောချင်ပါတယ်စစ်ပွဲကြားမှာအထူးသဖြင့်တမတော်ကနေပြီးတော့ပိတ်ထားတဲ့ပြည်သူတွေသွမြောက်လာဖို့အတွက်ပဲဖြစ်တယ်ပေါ့နော
်ပိမိတဲ့စစ်ဆောင်တွေကိုထွက်ပေါက်ပေးဖို့တောင်းဆိုတာဥပဒေချိုးဖောက်မှုမရှိဘူးလို့ဥပဒေပညာရှင်ဦးအောင်ထူးကပြောပါတယ
်အခုမြေကြီးနားမှာဖြစ်ခဲ့တဲ့ကိစ္စအဓိကအဲ့ပိတ်ခံနေရတဲ့လူလူတွေကိုထွက်ပေါက်ပေးပါကယ်ဖို့လုပ်ပြရစီလို့ပြောတာဟာလူလူဘက်ကနေကြည့်မယ်ဆိုရင်ဒါတည်စေဘယ်ဥပဒေကိုမှမချိုးဖောက်ဘူးပြမှုကျူးလွန်တာမဟုတ်ဘူးအဲ့လိုမဟုတ်ဘဲနဲ့ ဒီလူလူတွေကိုအဲ့နေရာမှာဆက်ထားစေချင်တာကြောင့်ဟိုပြည်သူတွေအပေါ်မှာဥပဒေကြောင်းရရေးဥတရားဆွဲတာဟာဒီစဲဥပဒေနဲ့ဆန့်ကျင်တာမကဘဲနဲ့ဂျနီဗာကွန်ဗင်းရှင်းကိုပါဆန့်ကျင်ရောက်တယ်လို့ဆရာတို့တုံ့တက်တယ်
။မေလတရနေ့ကပြုလုပ်ခဲ့တဲ့ကချင်လူငယ်ထုကဥဆောင်ပြီးတော့ဇာနာဖို့တို့လှုပ်ရှားမှုမှာပိမိပြည်သူတွေလှုပ်ပေးရင်းနဲ့ပတ်သက်တဲ့ဓာတ်ပုံတွေပြောဆိုသုံးနှုန်းတွေနဲ့ပတ်သက်ပြီးတမတော်ဘောအထင်လွှမ်းမအောင်ပြောဆိုခြင်းစတဲ့အချက်တွေနဲ့တရားစွဲဆိုခံရတာလည်းဖြစ်ပါတယ်ခင်ဗျာ။
ဆက်လက်ပြီးဒုတိယကမ္ဘာစစ်ကာလမှာယူရီးယားမြန်မာတေမင်းတမန်လို့ခေါ်တဲ့မြေထာလန်ဖောက်လုပ်စဉ်ကစစ်ကြံပစ္စည်းနဲ့ယရနာတိုက်တွေရှိနေတယ်ဆိုပြီးကုမ္ပဏီတစ်ခုကနေတူးဖော်နေပါတယ်။ဒီတူးဖော်မှုအတွက်ဒေသခံစိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းဆိုပါတယ်။မြစ်ကလျံမုံကနေစုစည်းတင်ဆက်ထားပါတယ်
။ဝန်ပြည်နယ်တံပြူစမ်းမြို့နေမှာရှိတဲ့မိမလာတောင်မှာစစ်ကြံပစ္စည်းနဲ့ယရနာတိုက်တွေရှိနေတယ်ဆိုပြီးတော့ကုမ္ပဏီတစ်ခုကနေမြေသူဆက်တွေနဲ့တူးဖော်နေတာပါ။ဒီတူးဖော်မှုလုပ်ငန်းတွေကြောင့်ဒေသခံတွေအနှောက်အယှက်ဖြစ်နေတယ်လို့တံပြူစက်မြုပ်ခံကိုလင်းလင်းခိုင်ကအခုလိုပြောသွားပါတယ်
။မိုင်းရှိသူပေါက်ကွဲခဲ့ရင်သူတို့ခြံတွေပြစ်စီမယ်။သူရဲ့ကဘာကြံတွေရဲ့ဟိုဒေသမြေတွေပြတ်တယ်ပေါ့နော်။အဲ့ဒီနားမှာရှိတဲ့ခံကားတွေကလည်းညဘက်ဆိုအဲ့လိုမရဘူး။ညဘက်ဆိုဆန္ဒနိုင်လို့အဲ့လိုညဘက်ကြီးဒီကလော်နေတာ။အဲ့ဒီအနီးနားကိုသွားတဲ့ကလေးတွေတည်းဒီကွာနဲ့ပြစ်တယ်။ကျွန်တော်တို့ကပြည့်စင်ချင်တာကဒီထဲမှာယတနာရှိဤမရှိကြုံနဲ့မဆိုင်ဘူး။အနေရှိနိုင်တဲ့အနေထားမျိုးမှာပုလင်းမြင်သာသာရှိဘူးလို့ပဲ။ဘယ်သူကခွင့်ပြုတယ်လဲ။ဒီတော်စုကခွင့်ပြုတာလား။ဒီနေကခွင့်ပြုတာလား။ဒီနေဝန်ကြီးခွင့်ပြုတယ်ဆိုရင်ခွင့်ပြုတဲ့စာကိုကျွန်တော်တို့ကမြင်ချင်တယ်လူချင်းတယ
်။တမျိုးစရမျိုးမြို့နယ်စီပင်သာရာရေးကော်မတီဥက္ကဋ္ဌကိုထွန်းမြင့်ကျော်ကတော့မိမလာတောင်မှာယတနာတိုက်တွေကိုတွေ့ရှိတာမဟုတ်ပဲဆက်လက်တူးဖောက်လို့ဖြစ်မဖြစ်ပနာမဆန်းစစ်တဲ့အနေထားမှာပဲရှိသေးတယ်လို့ဆိုသွားပါတယ်
။ကုမ္ပဏီတခုက project ပဲနဲ့ဒါသူ project ကတွေ့တဲ့ဖြစ်ပြမဟုတ်ဘူးသူဖြစ်နိုင်ခြေကိုဆန်းစစ်တဲ့အဆင့်ကိုခွင့်ပြုတာ
။အဆက်တူးမယ်မတူးဘူးဆိုတာကပြည်ထောင်စုကဆုံးဖြတ်ချက်ချရမှဖြစ်ပြီးအခုချိန်မှာစီမံကိန်းကြီးတစ်ခုလုံးကိုလှုပ်ဖို့ခွင့်ပြုလိုက်တာမဟုတ်ပဲလေလာဆန်းသက်ခွင့်ပြုတဲ့အစီပဲလို့ဝန်ပြင်းနယ်ဆိုရဖွဲ့ညွှန်ကြားရေးမှူးမြစ်တန်ဝင်းကအခုလိုပြောသွားပါတယ်
။ရန်ကုန်ခြေစိုက်တဲ့ Royal Eagle Myanmar Development Group Company Limited အဲ့ဒီကုမ္ပဏီကနေတော့မှကနဦးစူးစမ်းလေးလာဆောင်ရွက်ခွင့်ပြုပါဆိုပြီးတော့တင်ပြလာ။အဲ့ဒီပေါ်မှာကျွန်တော်ဒီကုမ္ပဏီကိုကနဦးစူးစမ်းလေးလာဆောင်ရွက်ခွင့်ပြုထားတယ်။ဒီလုပ်ငန်းကြီးတစ်ခုလုံးဆောင်ရွက်ခွင့်ပြုလိုက်တာမဟုတ်ဘူး။ဒုတိယကွာစစ်တမ်းကျန်ခဲ့တဲ့ပစ္စည်းတွေမရှိမရှိကနဦးစူးစမ်းလေးလာဆောင်ရွက်မှာဖြစ်တန်ဆောင်ရှိမရှိနော်ဒီဟာနဲ့ပတ်သက်လို့အဲ့လားလိုအပ်တဲ့ data အချက်လက်တွေကိုဆောင်ရွက်ခိုင်းခြင်းဖြစ်တယ်။
ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်တွေမြှောက်နှံထားခဲ့တဲ့စစ်ကြံပျက်စီးတွေပျက်စီးမှုမှကာကွယ်ဖို့တရားမဝင်သူဖော်သူတွေကိုတားဆီးနိုင်ဖို့နဲ့နိုင်ငံတော်ဘာသာမဆုံးရှုံးစေဖို့ရည်ရွယ်ပြီးတော့မိမလာတောင်ဂျပန်ခေတ်စစ်ကြံပျက်စီးတွေသူဖော်ဖို့ရန်ကုန်အခြေစိုက် Royal Eagle Development Group Company Limited ကိုပြည်내ဆိုရကနေပြီးခဲ့တဲ့ AB လက်ကုံပိုင်းမှာကနဦးစူးစမ်းလေးလာခွေပြုထားတယ်လို့ဦးမြင့်တန်ဝင်းကပြောသွားပါတယ်ရှင်
အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ရမှာပ
ါ NLD ပါတီရဲ့လုပ်ငန်းလူအချက်အရမွန်ပြည်နယ်ဆိုရဖွဲ့ဝင်လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးမင်းထင်အောင်ဟန်ကမိမိတဘောဆန္ဒအရဝန်ကြီးရာဒုကနေနှုတ်ထွက်ခဲ့ပါတယ်တိုက်ပွဲအတွင်ပိတ်မိနေတဲ့အန်လော့ရွာသားစစ်ဘေးရှောင်80နီးပါးတနိုင်းမြို့ကိုထမှန်ရောက်ရှိလာပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင်။
နေဆက်ခြေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရစေ။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA Internet စာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါရစေရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။တတိပုဂ္ဂလလွတ်လပ်မှုနဲ့ကိုယ်တိုင်ဆုံးဖြတ်ခွင့်ကိုလူလွားကြတဲ့မျိုးချစ်တွေအောင်ပွဲခံခဲ့တဲ့ကျူးဘာလွတ်လပ်ရေးအခါသမယအဖြစ်ဒီလမှာဆင်နွှဲကြပါတယ်။စိတ်ထိခိုက်စရာကောင်းတာကဒီအခွင့်အရေးတစ်ခုစလုံးကိုကွန်မြူနစ်အစိုးရကဖျောက်ဖျက်ပစ်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။မကြာခင်ကကျူးဘာနိုင်ငံမှာမီဂူဒက်စ်ကနယ်သမ္မတဖြစ်လာတယ်ဆိုပေမဲ့ကျူးဘာနိုင်ငံဟာဖိနှိပ်တဲ့ကွန်မြူနစ်ပါတီရဲ့လက်အောက်မှာပဲရှိနေပါသေးတယ်။အုပ်ချုပ်ရေးပိုင်းကအကြီးအကဲတွေရဲ့ညွှန်ကြားချက်အတိုင်းကျူဘာအစိုးရအရာရှိတွေဟာ Lu Kun Yi Chupa Dari Chulo Nijabi, Nia Nan Biama, Bimu Chulun Du Lette, Diakaniha, Lunyanguin, Yan Nijaze Pedelu, America Nanganjai, Winitanae, Nosong Topiane, Lu Kun Yi Sidama, Popia Tavare. Dago Limitabe, Yayan Temejare, Chuba Piduriha, Pine Muri, Tamante, Lunkere, Keke, Chini Almabe, Turue, Midazu de Dre, Lu Kun Yene. Yet that Queen Piale Yasi on Select Chubangajare, Tamara Donet Tranga, Piovare. Lula Yi to a type well wingajare, Chuba Council Nidi Pijare, Jose Martine, Antonio Masiuru, Emiliha, Washingtonu, Jet Fasino Lube, the mind to engage Elu, Tamara Tranga, Piovare. The Council Nidi targeted at the mind Muinitiga, Democracy Ye, Nanga Yene, Siwaji, Badai, Lula Queen Dwe, type well winijaze, Pidurigo, Select. Lonso, Apilia, Shibare. Janya can yet digare, Juba Pidurine, Juba American, Lu Fuesi, Taupan, Kuni, Abi Nemuriga, Janodue, Liza Mugu, Downso Nirelu, Tamaraga, Mache Pibare. Sabi the Mari, Anupinashini, Gida the Mari, So Uti Twin Longashinine, Turoye, Taiwanye, Tewin, Kuni Murigu, American Pironzuga, Tima Pibare. Semane Lola Mugu, Mioman, Tandajare, Juba Pidurine. American Piranzuma, Yossi Nijare, Juba, American, and Taiwan, who Tamara, Donald Tranga, Nui Twizwa, Sumong, Don Labare Lula Yi, Michuzon, Tony Gajare, Juba, Muche Digu, Genoduga, Amiran, Tria, Aumi Nijamaba Pomo Common and Menepan Dre, Juba Nangandari, Emeti, Menni Nanjavi, D. Michuzon Nihale, Padoma, Apiwa, Nintalu, Miana Mau Juba Nangandari, Pomo Common Gi. Pomo Lula de Naga Dwe Chenudu Tamambi Tandaitan Pulai Bare Lu Tamaraga Piocha Twabarekmya.
Yarikan Soya Dvorani Aboku Timpialu Tivari.
Todashinokunasingaraga American Soya Dvora Amyeme Pibiro Fioe Abom Hodago Ti Bivare. A Kutolin Bini de season a Sasongo Meneshin Nagani Gunai Ti Pianbiro Tolin Bimaba. Lindometer Sachal Kilohat Tikun Shitonga Lindometer Sako Kilohat Tinga Titonya Lindometer Laser Tik Kilohat Kunit Tong Tonya Narugani Biro Pan Yu Nasin Najavarishin Jonati at Dajani Menepe, VOE season it red, now Songya take down the Dinrigo, Kojojo Ting at the late Chinya Biba Omission.
ယောက်ကိုရီယောကောင်းဆောင်ကင်ဂျွန်ဝန်နဲ့သမ္မတတော်နဲ့ထရမ်တို့ထိပ်သီးစီဝေးလို့ဖို့အတွက်ကင်ဂျွန်ဝန်ရရှိတန်းလက်ထောင်းနဲ့ဂျာတာဘီနီကနယူးယောက်မှာဆွေးနွေးတာတွေကနေတကယ်တိုးတက်မှုတွေရထားပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ဂျူဒင်သမတ်ချက်တွေကိုညှိနှိုင်းလာမှာလွန်ခဲ့တဲ့9ဆန္ဒနာရည်အတွင်းတကယ်တိုးတက်မှုတွေကိုရထားပြီပါပြီ။လုတ်ဆရာတွေက
ပေါ်အခွန်ဆရာကိုင်းတို့တူးပြီးတော့ကောက်ခံတော့မှာဖြစ်ပါတယ်။ဒါဟာအက်တလန်တစ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေမြောက်အမေရိကတိုက်နိုင်ငံတွေနဲ့ကုန်သွယ်ရေးမှာတင်းမာမှုတွေပိုတိုးလာစေမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အပြည့်အမဲ့ဖြစ်နေတဲ့ဆက်ဆံရေးကိုပြန်ပြီးဆန့်ကျင်နေတယ်လို့ပါကစ္စတန်နိုင်ငံကပြောလိုက်တာကြောင့်ဒါဟာအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေအတွက်ထောက်ပံ့ရေးလိုက်တွေရှက်သွားတဲ့အခြေအနေစီကိုဥတီသွားစေနိုင်ပါတယ်။အမေရိကန်တပ်ဖွဲ့တွေဟာမြောက်အတ္တလန္တိတ်စာချုပ်နေတိုးမဟာမိတ်တွေရဲ့အကူအညီနဲ့အာဖဂန်နစ္စတန်မှာစစ်သွေးကြွတွေကိုတိုက်ခိုက်နေတာပါ။အကြမ်းဖက်ဝါရောက်ကိုရမုံငွေထောက်ပံ့ခြင်းဆိုင်ရာစောင့်ကြည့်စည်းရုံးထဲမှာထည့်သွင်းသတ်မှတ်ထားကြရာပါကစ္စတန်မှာနိုင်ငံတကာလူငန်းဖွဲ့တို့ချာထမ်းမဲ့ချက်မတိုင်ခင်တည်းမှာပဲပါကစ္စတန်နိုင်ငံသားရေးဝန်ကြီးခူရမ်ဒက်စတီယာခန်က VOE နဲ့တရားဆက်သွယ်မေးမြန်းခန်းတွင်အဲ့လိုပြောသွားတာဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးယုံယွန်နေစီယာကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစည်းအဝေး UNDP နဲ့မြန်မာအစိုးရတို့အကြားလက်မှတ်ရေးထိုးဖို့ရှိတဲ့သဘောတူညီချက်ထဲမှာရခိုင်ပြည်နယ်ကိုဒီကုလသမဂ္ဂအဖွဲ့ပြီးတာဝန်ခွင့်ဆိုင်ရာမူပေါင်းတစ်ခုလည်းပါမယ်လို့ UNDP ရဲ့မေလ31ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲလိုတာဝန်ခွင့်ရမယ့်ဒေသတွေထဲမှာ2019ခုနှစ်ဩဂုတ်လကအကြမ်းဖက်အခြေအနေတွေဖြစ်ပြီးကြတဲ့အခါဆိုရင်တာဝန်ခွင့်မပြုသေးတဲ့ဒုက္ခသည်တွေရဲ့မူရင်းနေရာတွေနဲ့သူတို့ပြန်သွားနိုင်ခြင်းရှိတဲ့ဒေသတွေလည်းပါမယ်လို့ UNDP ထုတ်ပြန်ကြမှာပြောထားပါတယ်ခင်ဗျာ။
ကျွန်တော်တို့ရဲ့တောက်ချာနေမနေ့အတွက်ကဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြည့်ညာခဲ့တာပါဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Daryl Smith ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်ခြင်းနဲ့ဆိုရင်တော့ burmese@voanews.com စီကို email ပို့ပေးနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေကျမစုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.